Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရ2018ခုနှစ်ဖေဖော်ဝါရီလ17ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းမသောတာရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုကိုညာဝင်းအောင်နဲ့ကျွန်မအနားလာလို့ပြောပြပေးမှာပါ။အမေရိကန်သမ္မတအဖြစ်တာဝန်ယူရာတလတော်မပြည့်သေးတဲ့ဒေါ်နယ်ထရမ့်ဟာတောင်ကယ်ရိုလိုင်းနားပြည်နယ်ကဘိုရင်းလေယာဉ်ထုတ်လုပ်တဲ့စေယုံကိုမနေ့တောက်ကြနေမှာတွားရောက်ကြီးစုခဲ့ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာအသေးချအကွက်ချပြီးတော့လှုပ်ကြံတက်ပြတ်ခံရတဲ့ပုံပေါ်တဲ့ကင်ဂျုံနမ်နဲ့ပတ်သက်လို့မတင်ကားသူစတုတ်ထမြောက်လူတို့ကိုတောက်ကြနေညမှာမလေးရှားရဲတို့ကဖမ်းလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာရှိတဲ့အုပ်စုကွဲတာလီဘန်အုပ်စုတခုကသူတို့ဖမ်းဆီးထိရင်သားသူတွေကိုပါကစ္စတန်လုံခြုံရေးတပ်တွေကထိတ်တိုက်တွေ့ဆုံမှုပုံစံဖန်တီးပြီးတော့လှုပ်ကြံတက်ပြတ်ခဲ့တယ်လို့ဆွဆွဲလိုက်ပါတယ်။ဒီလိုသတင်းတွေကြားရမှာပါရှင်။
အခုညစီစဉ်တွေထဲမှာတော့တနိုင်ငံလုံးအပြည့်ရရေးဆွေးနွေးကြဖို့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ကံလှမ်းချက်ကိုတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကဘယ်လိုတုံ့ပြန်ခဲ့ကြပါသလဲ
။သူကလည်းတခြားကိုယ်စားလှယ်တွေနဲ့အတူခွင့်ရေးရှိမစီရင်တို့မှာပါ။ဒီရေးရဆွေးနွေးဖြစ်ခြင်းရတဲ့ဆိုတဲ့ဥပမာပေါ့နော်ကိုယ်အမည်လို့တခြားခွင့်ရတဲ့ဆိုတဲ့အားတော့ပြောရပါ
မယ်။ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယဥက္ကဋ္ဌပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်သလိုပင်လုံးမှကျင်းပခဲ့တဲ့ပြည်ထောင်စုနှင့်ခန္ဓာအကြောင်းသိကြရမယ့်သတင်းထောက်မှတ်စုနဲ့ဘိန်းစားထုတ်စိုက်ပျိုးမှုအောင်မြင်နေတဲ့ပအိုရွာလေးတရွာအကြောင်းကိုလည်းမြန်မာတခွင်အစီအစဉ်မှာနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်လည်းရှိပါသေးတယ်ရှင်။ဒီအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုညံဝင်းအောင်တို့ကကြေညာပါမယ်ရှင်။
အမေရိကန်သမ္မတအဖြစ်တာဝန်ယူရာတလတော်မပြည့်သေးတဲ့ဒေါ်နယ်ထရမ့်ဟာတောင်ကယ်ရိုလိုင်းနားပြည်နယ်ကဘိုရင်းလေယာဉ်ထုတ်လုပ်တဲ့စေယုံကိုမနစ်တောက်ကြနေကအလဲလဲကြီးစုချိန်မှာမဲဆွယ်စီယုံရေးဆင်းတဲ့ပုံစံမျိုးတွေ့ရပါတယ်။ဒါဟာဆိုရင်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စီယုံရမှာထရမ့်အထက်ကတွားရောက်ခဲ့ရပြည်နယ်ကိုတကြော့ပြန်သွားခဲ့တဲ့ခီးစဉ်လည်းဖြစ်ပါတယ်။မနစ်မဲဆွယ်စီယုံဆင်းချိန်တုန်းကဘိုရင်းလေယာဉ်ယုံမှာလူလူစုအုံပွဲအတော်များများလုပ်ခဲ့ပါတယ်။ဒီခီးမတိုင်ခင်တရက်ကသမ္မတအင်ဂျီရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတက်ဆိုင်ရင်ထရမ့်ရှင်းလွန်းတက်ကြွနေပါတယ်။အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြိုင်ဖက်ဒီမိုကရက်တစ်ပါတီကသမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့သူဟီလာရီကလင်တန်နဲ့မီဒီယာတွေကိုထရမ့်ကပြင်းပြင်းထန်ထန်ထိုးနဲ့တိုက်ခိုက်ခဲ့ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်မှာသမ္မတရွေးကောက်ပွဲမဲအနိုင်ရခဲ့တဲ့ထရမ့်ကသူ့ရဲ့ရည်ရွယ်ချက်အလုံးဟာအမေရိကန်အလုတ်ကိုင်းတွေရှိနေဖို့ဖြစ်တယ်လို့ဘိုရင်းကုမ္ပဏီအလုပ်သမားတွေကပြောပါတယ်။သမ္မတရဲ့အထူးလေယာဉ် Air Force 1အတွက်ဘိုရင်းကုမ္ပဏီရဲ့ဈေးနှုန်းနဲ့ပတ်သက်လို့လည်းထရမ့်ကအရှုံးဖောက်ပြောဆိုသွားပါတယ်။လက်ရှိ Air Force 1လေယာဉ်ဟာအနှစ်30သက်တမ်းရှိနေပါပြီ။သမ္မတတာဝန်ယူပြီးမကြာခင်မှာပဲဒေါ်လာတန်ပေါင်းများစွာတန်းနဲ့ Air Force 1ကိုလေယာဉ်အသစ်တစ်စင်းနဲ့အစားထိုးဖို့အကြံစီကိုထရမ့်ပြောဆိုခဲ့ပါတယ်။ထရမ့်ရဲ့မဲဆွယ်စီယုံရေးကော်မတီကဖလော်ရီဒါပြည်နယ်မှာဒီကနေ့စနေနေ့လူလူအစုဝေးပွဲတရက်ကျင်းပဖို့စီစဉ်ထားတယ်လို့အင်ဂျီရောကပြောပါတယ်
။ American သမ္မတ Donald Trump ဟာသူ့အစိုးရအဖွဲ့နဲ့ပတ်သက်လို့သတင်းဌာနတွေရဲ့ပြောဆိုရေးသားချက်တွေကိုသူ့အကြိုက်လူမှုကွန်ရက်ကနေတောက်ကြနေကနောက်ထပ်ဝေဖန်တိုက်ခိုက်ခဲ့ပါတယ်။အတူရောင်သတင်းတွေရေးတဲ့မီဒီယာတွေဆိုတာအမေရိကန်တွေရဲ့ရန်သူဖြစ်တယ်ဆိုပြီး Trump ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ The New York Times, CNN, NBC သတင်းဌာနတွေကိုသူ့ရဲ့ရန်သူစီးရင်အဖြစ် Twitter စာမျက်နှာမှာအစာပိုင်းမှာထည့်သွင်းရေးသားထားတာကိုခက်မြန်မြန်ပြန်ဖြတ်ပြီးပြည်တွင်းသတင်းဌာနနှစ်ခုဖြစ်တဲ့ ABC နဲ့ CBS သတင်းဌာနတွေကိုပါနောက်ထပ်ဖြစ်ပြီးတော့ပုံစံတူပြန်ရေးတင်ခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနားမှာရှိတဲ့ Boeing လေယာဉ်ထုတ်စက်ရုံကိုတွားရောက်လဲပတ်ဖို့ထွက်ခွာပြီးမှ Twitter လူမှုကွန်ရက်ကနေသတင်းမီဒီယာတွေပေါ်အခုလိုရေးသားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့ယုံပေးရဲ့အနားယူဖို့သူ့ရဲ့အပန်းဖြေဆိုင်အိမ်ရှိရာဖလော်ရီဒါပြည်နယ်ကိုထရမ့်ကထွက်ခွာသွားပါတယ်။အမေရိကန်ပြည်ထောင်စုကထိတ်တန်းသတင်းဌာနအချို့ပေါ်ထရမ့်ရဲ့ထိုးနှက်တိုက်ခိုက်ချက်နဲ့ပတ်သက်လို့လူမှုကွန်ရက်နဲ့သတင်းဌာနတွေမှာအပြန်အလှန်ဆွေးနွေးညှင်းခုံနေကြပါတယ်။ထရမ့်ရဲ့ Twitter စာမျက်နှာပေါ်ကအဲဒီရေးသားချက်နဲ့ပတ်သက်လို့ VOA သတင်းဌာနကနေအင်ပီရောကိုဆက်သွယ်ပြီးမှတ်ချက်ပေးဖို့ပန်ကြားခဲ့ပေမဲ့အကြောင်းပြန်ချက်မရရှိခဲ့ပါဘူး
။အမေရိကန်ပြည်ထောင်စုနဲ့ဥရောပမှာငြိမ်းချမ်းပြီးတရားဝပြောတဲ့အခါကမ္ဘာကြီးတစ်ခုလုံးအတွက်ငြိမ်းချမ်းရင်းနဲ့ကြိုးပမ်းမှုတွေကိုစောင့်ကြည့်နိုင်မှာဖြစ်ကြောင်းသမိုင်းကသက်တေထူလိမ့်မယ်လို့ဂျာမနီနိုင်ငံမြူနစ်မြို့မှာဒီကနေ့စနေနေ့ကျင်းပတဲ့လုံခြုံရေးဆိုင်ရာညှိနှိုင်းခမ်းမှာအမေရိကန်သူတမရမိုက်ပန်စ်ကပြောဆိုလိုက်ပါတယ်။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့အနေတိုးကိုအမေရိကန်အစိုးရအနေနဲ့မယိမ့်မယိုင်အားပေးထောက်ခံမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုကြောင်းလည်းသူတမရကပြောဆိုခဲ့ပါတယ်။အမေရိကန်နဲ့ဥရောပရဲ့ကံကြမ္မာဟာဆက်နွယ်နေသလိုကုန်လွန်ခဲ့တဲ့ရာစုနှစ် အတွင်းဆက်ဆံရေးတွေခိုင်မာလာတဲ့နေရာမှာဥရောပကိုအကာအကွယ်ပေးဖို့အမေရိကန်တွေအလုံးအရင်းနဲ့ရောက်လာခဲ့ကြကြောင်းလည်းပြောဆိုခဲ့တာပါ IS စစ်သွေးကြွတွေလိုအစွန်းရောက်အဖွဲ့တွေကိုရင်ဆိုင်တိုက်ခတ်နေရတဲ့တချိန်ထဲမှာ Digital နည်းပညာထွန်ကားလာတဲ့ကမ္ဘာကြီးမှာ NATO အဖွဲ့ကစိုးမိုးထားဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ် Russia အစိုးရအနေနဲ့ Belarus နိုင်ငံ Minsk မြို့မှာချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုလေစာလိုက်နာပြီး Ukraine အရှေ့ပိုင်းမှာပဋိပက္ခနဲ့တင်းမာမှုတွေရောကြအောင်စတင်ဆောင်ရွက်ရေးတောင်းဆိုရမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ် American သမ္မတ Trump ကရုရှားသမ္မတဗလာဒီယာမီယာပူတင်ကိုလေးစားတဲ့သဘောထားတွေပြသနေပြီးတော့ကမ္ဘာကြီးမှာမရင်မရအခြေအနေတွေကြုံနေရချိန်မှာနေတိုးမဟာမိတ်အဖွဲ့ပေါ်ဝေဖန်တဲ့မတ်ချက်တွေကြောင့်ဥရောပအကောင်ဆောင်တွေကြားစိတ်မသက်မသာဖြစ်ခဲ့ရပြီးနောက်မှာပဲအမေရိကန်ကနေတိုးမဟာမိတ်အဖွဲ့ကိုအားပေးထောက်ခံကြောင်းသူသမ္မတပန့်စ်ကအမှတ်ခံပြောကြားခဲ့တာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒသစ်ရဲ့နောက်ဆက်တွဲရိုက်ခတ်မှုတစ်ခုအဖြစ်ခွန်လွန်ခွင့်ရဖို့စ조사သူတွေအိန္ဒိယချင်းကနေဒါနိုင်ငံကိုတရားမဝင်ဖြတ်ကျော်ရမှာဖမ်းဆီးခံနေကြရတဲ့အကြောင်းသတင်းတပ်ပုံဆရာတူဦးကမှတ်တမ်းတင်နိုင်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်ခွင့်ရဖို့စ조사နေမယ့်အစားကနေဒါမှာအဖမ်းခံရတာပိုကောင်းတယ်လို့နေဆက်ဖြတ်ကျော်ဖို့စ조사နေသူတွေကပြောပါတယ်ကနေဒါနိုင်ငံခွီးဘက်ပြည်နယ်တဲကိုနေဆက်ဖြတ်ကျော်ဝင်ရောက်သူတွေကြားရေးပန်းစားနေတဲ့နယူးယောက်ပြည်နယ်နေဆက်ဒေသမှာလူဝင်မှုကြီးကြပ်ရေးအရာရှိတူဦးလက်ကလွတ်အောင်ထွက်ပြေးကြသူတွေကိုတောက်ကြနေမှာပဲ Writers ဓာတ်ပုံဆရာကမှတ်တမ်းတင်ရိုက်ကူးခဲ့တာပါတရားမဝင်နေစားဖြတ်ကျော်ကြတဲ့နေရာတစ်ခုမှာတားဆီးခံခဲ့ရတဲ့တက္ကစီကားတစ်စင်းရှေ့ကမ်းမှာလိုက်ပါလာတဲ့ခီးတဲ့တယောက်ကိုအမေရိကန်အကောက်ခွန်နဲ့နေစားလုံုံရေးအရာရှိတွေကမေးမြန်းနေစမှာပဲအခြားလူကြီးလေးယောက်နဲ့ကလေးလေးယောက်တို့ဟာမြောင်းတစ်ခုတည်းကနေနေစားဖြတ်ကျော်ဝင်ရောက်သွားတာကိုသတင်းတောက်ကတွေ့ခဲ့တာဖြစ်ပါတယ်နေစားဖြတ်ကျော်သူတွေတဲကအ ਨੇ ဆုံးတယောက်ဟာဆူဒန်နိုင်ငံကုလက်မှတ်ကန်ဆောင်ထားတာကိုလည်းဓာတ်ပုံတစ်ပုံမှာတွေ့ရပါတယ်။ကနေဒါနိုင်ငံဘက်ချမ်းမှာစောင့်နေကြတဲ့ကနေဒါတော်ဝင်ရဲတပ်ဖွဲ့ဝင်တွေကတော့နှင်းတွေကြားကနေစားဖြတ်ကျော်ပြီးရောက်လာကြတဲ့ကလေးတွေကိုကူညီကယ်ဆောင်ခဲ့ကြပြီးချမ်းမာရေးပြုစုဆောက်ရှောက်ပေးခဲ့ကြပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မလေး VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူလိပ်စိတ်မှာအသေးချအကွက်ချပြီးတော့လှုပ်ကြံတက်ဖြတ်ခန့်ခတ်ရပုံပေါ်တဲ့ကင်ဂျုံနမ်နဲ့ပတ်သက်လို့မတင်ငါသူစစ်တုပ်ထမြောက်လူသူဦးကိုတောက်ကြနေညမှာမလေးရှားရဲတို့ကဖမ်းဆီးလိုက်ပါတယ်။အဖမ်းခံရသူဟာမြောက်ကိုရီးယားကားလို့ဆိုရဲအသက်46နှစ်အရွယ်ရီဂျုံချိုးနာမည်နဲ့မတ်ပုံတင်ကန်ဆောင်ထားသူဖြစ်ပါတယ်။လိပ်စိတ်မှာအသက်ခံလိုက်ရတဲ့ကင်ဂျုံနမ်ဟာမြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူအမေကွယ်အကိုဖြစ်ပါတယ်။အလောင်းကိုပထမအကြိမ်ရင်ခွဲစစ်ဆေးရမှာရှင်းလင်းတဲ့အဖြေမရခဲ့တာကြောင့်တောက်ကြနေညမှာဒုတိယအကြိမ်ရင်ခွဲစစ်ဆေးခဲ့တယ်လို့မလေးရှားတာဝန်ရှိသူတို့ကစနေနေ့မှာပြောပါရယ်ဒုတိယအကြိမ်ရင်ခွဲစစ်ဆေးတဲ့အပေါ်မြောက်ကိုရီးယားဘက်ကဒေါသတကြီးဖြစ်ခဲ့ပါရယ်ရင်ခွဲစစ်ဆေးချက်ရဲ့ဘလို့အဖြေကိုမဆိုးမြောက်ကိုရီးယားကလက်ခံမှာမဟုတ်ပဲအလောင်းကိုချက်ချင်းပြန်ပေးဖို့တောင်းဆိုနေတာပါမလေးရှားဟာတခုခုကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့ရန်တို့အဖွဲ့အစည်းတွေနဲ့ပူးပေါင်းကြံစည်နေနိုင်တယ်လို့မလေးရှားဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကရင်ခွဲရုံအပြင်ဘက်မှာတောက်ကြနေနောက်မိုက်ကသတင်းထောက်တွေကိုပြောကြားသွားပါတယ်။ရင်ခွဲစစ်ဆေးရမှာရှင်းလင်းတဲ့အဖြေထွက်ပေါ်မလာတဲ့အတွက်ပဟေလိဆန်ဆန်တေဆုံသွားရတဲ့ကင်ဂျုံနမ်နဲ့ပတ်သက်ပြီးတော့မေခွန်ပေါင်းစုံထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားနဲ့ပတ်သက်လာရင်သူတို့ဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာနဲ့နားမလည်နိုင်တဲ့အခြေအနေတွေထွက်ပေါ်လာတာအဆန်းတော့မဟုတ်ပါဘူး။
နောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဗေဒင်းတုံးအစီအစဉ်တွေကိုအဆုံးသတ်ဖို့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဇုံကိုစနေနေ့ကတွားရောက်လည်လာခဲ့တဲ့ဩစတြေးလျနိုင်ငံသား၏ဝန်ကြီးဂျူလီဘီရှော့ကပြောဆိုလိုက်ပါတယ်။နှစ်ရက်ကြာခီးစဉ်အဖြစ်မနေ့ကရောက်လာတဲ့ဩစတြေးလျနိုင်ငံသား၏ဝန်ကြီးဟာတောင်ကိုရီးယားအမျိုးသားလူညွန့်ရေးဌာနညွှန်ကြားရေးမှူးကင်ဟွမ်ဂျင်းအပါအဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံစဉ်မှာဖြစ်ကြောင်းလည်းဩစတြေးလျနိုင်ငံသား၏ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။နောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပေတိန်ဒုံးတက်အစီအစဉ်တွေကိုဆက်လုပ်နေမယ့်အစားစီးရင်မွေးတည်မှုတွေနဲ့ရင်ဆိုင်နေရတဲ့လူတို့ကိုပံ့ပိုးကူညီနိုင်အောင်အာရုံစိုက်ဆောင်ရွက်ဖို့လေဩစတြေးလျနိုင်ငံသား၏ဝန်ကြီးကတိုက်တွန်းသွားပါတယ်။နောက်ကိုရီးယားကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာပဲနောက်ဆုံးအကြိမ်ပေတိန်တက်ဒုံးစမ်းသပ်မှုတွေလုပ်ခဲ့တဲ့အတွက်အမေရိကန်မှာသမ္မတဒိုနယ်ထရမ့်အစိုးရအတွက်စမ်းသပ်မှုတစ်ခုအဖြစ်နဲ့အများကရှုမြင်နေပါတယ်။နောက်ကိုရီးယားရဲ့ရန်လိုပြီးအန်ဒီရဲ့ကြီးမားတဲ့လုပ်ရပ်ပေါ်တောင်ကိုရီးယားနဲ့အခြားနိုင်ငံတွေလိုပဲဩစတြေးလျနိုင်ငံကလည်းရှုတ်ချကြောင်းနဲ့နောက်ဆုံးလုပ်ရပ်ဟာတ ောင်ကိုရီးယားအပေါ်မှာအသာမကဒေသတွင်းနဲ့တကမ္ဘာလုံးကိုချိန်ချမှုဖြစ်ကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောပါတယ
်ပါကစ္စတန်နိုင်ငံမှာရှိတဲ့အုပ်စုပွဲတာလီဘန်အုပ်စုတစ်ခုကသူတို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုပါကစ္စတန်လုံခြုံရေးတပ်တွေဘက်ကထိတ်တိုက်တွေ့ဆုံမှုပုံစံဖန်တီးပြီးတော့လှုပ်ကြံတပ်ဖြတ်ခဲ့တယ်လို့ဆွဆွဲလိုက်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကပါကစ္စတန်နိုင်ငံတောင်ပိုင်းမှာရှိတဲ့အထင်ကရဆူဖီနှစ်ကွန်းဘုံကွဲတိုက်ခိုက်မှုအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေကိုတောက်ကြနေညမှာလုံခြုံရေးတပ်ဖွဲ့တွေကတံပြန်ထိုးစစ်ဆင်ခဲ့ပါတယ်ဒီထိုးစစ်မှာအကြမ်းဖက်သမား100ကျော်သေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်သတင်းဌာနကပြောပါတယ်ဒီနိုင်နေမှုအတွင်းသေဆုံးသားတွေဟာတာလီဘန်အုပ်စုကွဲဂျမက်ဦးအာရာနဲ့တခြားအကြမ်းဖက်အုပ်စုဝင်တွေဖြစ်တယ်လို့အနာပိုင်းတွေကပြောပါတယ်လူ90နေပါသေဆုံးပြီးတော့300ကျော်ဒဏ်ရာရသွားခဲ့တဲ့ဆူဖီနှစ်ကွန်းဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS တို့ကပြောထားပေမဲ့ဂျမတ်ဦးအာရာအဖွဲ့ကတော့အကြမ်းဖက်တိုက်ခိုက်မှုအများစုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေကိုနောက်ွယ်ကနေကြိုးကင်ဖို့ပါကစ္စတန်နယ်စပ်မှာဂျမတ်ဦးအာရာခေါ်လုံနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဂျမတ်ဦးအာရာကိုကမ္ဘာအကြမ်းဖက်သမားအဖြစ်လက်ခံထားတဲ့နိုင်ငံတွေထဲမှာအမေရိကန်နိုင်ငံလည်းပါဝင်ပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာပြင်းထန်တဲ့မုန်တိုင်းဝင်ရောက်ရာကမိုးတဲထံလေပြင်းတိုက်ခိုက်မှုတွေကြောင့် Los Angeles မြို့အရှိတ်ဘက်အင်ဂျီ200နီးပါးလောက်ကလူတွေကိုအရေးပေါ်ဘေးလွတ်ရာရွှေ့ပြောင်းပေးနေရပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာနှစ်နက်ချီပြီးမိုးခေါင်တဲ့ဒဏ်ခံနေရကရာကနေပြီးတော့သက်သာရာရစေခဲ့တဲ့အထိမိုးရွာသွန်းမှုတွေလနဲ့ချီကြုံခဲ့ရပြီးတဲ့နောက်အခုနောက်ဆုံးမုန်တိုင်းဝင်ရောက်လာတာလည်းဖြစ်ပါတယ်။မုန်တိုင်းကြောင့်မိုးအကြီးကျယ်ရွာသွန်းမယ်လို့မျှော်လင့်မထားကြပေမဲ့ပြည်내ရဲ့မြောက်ပိုင်းမှာအမေရိကန်မှာအမြင့်ဆုံးဖြစ်တဲ့ရေကာတာတွေတောင်ရေရှမ်းတဲ့အထိဖြစ်ခဲ့ရပြီးလူပေါင်း2,000လောက်ကိုလည်းဘေးကင်းရာရွှေ့ပြောင်းပေးခဲ့ရအထိဖြစ်ပါတယ်။အော်ရိုဗေးရေကာတာကအခြေအနေတွေကိုအကြီးကစောင့်ကြည့်နေသူတွေကတော့ပြီးခဲ့တဲ့သတင်းပတ်ထဲရေလွှဲမြောင်းတွေပျက်စီးသွားခဲ့ခြင်းအစလို့ဆယ်ထဲမှာရေတွေကိုလျှော့ချတဲ့အတွက်မုန်တိုင်းနဲ့အတူပါလာတဲ့မိုးရေကိုထိန်းထားနိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုကြပါတယ်။မုန်တိုင်းကြောင့်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမိုးအများဆုံးရွာသွန်းခဲ့ပြီးဒေသတွင်းကလေဆိပ်တွေလေကြောင်းခီးစင်တွေကိုရွှေ့ဆိုင်းကပယ်ဖျက်ထားခဲ့ရတယ်လို့ခဲ့ရပါတယ်ခင်ဗျာ
ဖေဖော်ဝါရီလ18ရက်စနေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနတ်လောင်နဲ့ကိုညံဝင်းအောင်တို့ပြောပြသွားတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးတနိုင်ငံလုံးအပြည့်ရဲ့ရေဆွေးနွေးဝိုင်းစီအားလုံးပါဝင်လာဖို့နှိစက်ပြီလားဆိုတာကြည့်ကြရအောင်ပါ။တနင်္ဂနွေလုံးအပြည့်ရရေးသဘောတူစာချုပ် NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားနိုင်ဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆာစုကြည်ကကန့်လန့်နာကိုလက်ခံတဲ့အကြောင်းညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ခေါင်းဆောင်တွေကပြောပါရယ် UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN အနေနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးမှာအရင်ကတင်ပြထားတဲ့နိုင်ငံရေးစီရေးဆိုင်ရာအချက်၉ချက်ကိုထပ်ပြီးဆွေးနွေးသွားမယ်လို့လည်းဆိုပါရယ် VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကတင်ပြပို့ထားပါလေရှင
်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DBN နဲ့တွေ့ဆုံမှုနိုင်ငံတော်သားများကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနေတရားဝင်ကမ်းလှမ်းလာခဲ့တာပါဒီဖိတ်ကြားချက်ပေါ် UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DBN အနေနဲ့တွေ့ဆုံမှုလက်ခံတယ်လို့ UNSC ရဲ့ဒုတိယဥက္ကဋ္ဌနဟန်တာကဒီကနေ့မှပြောဆိုခဲ့ပါတယ
်တကယ်လို့သူကသိချင်လို့တွေ့မှာပါဒါတော့တက်မှာမဟုတ်ဘူးလေကျွန်တော်တို့က CA ကိုလက်မှတ်ထုတ်ဖို့ဆိုတဲ့ကိစ္စမှာဒီကိစ္စကိုကျွန်တော်တို့ NCC ပြည်နယ်အနေနဲ့ပေါ့နော်ဆွေးနွေးလာတာမှာတော့နောက်ဆုံးသဘောတူညီမှုရတော့ပြုဖို့ပါပဲကျွန်တော်တို့ကလည်းဥစဉ်ပါနဲ့ပြုပြီးတော့မှအထင်ကြီးမှမှနဲ့ပေါ့ဗျာအဲဒီမှန်းစင်ကိုဆက်သွားဖို့ပါ
တော်အောင်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်ကိုဖေဖော်ဝါရီလ16ရက်နေ့က UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ထံပေးပို့ထားတာဖြစ်ပြီးနှစ်ဖက်သိဆုံမဲ့ရက်ကိုတော့အတိမပြုနိုင်သေးဘူးလို့ဆိုပါရယ်ဖေဖော်ဝါရီလ20ရက်နေ့နောက်ပိုင်းမှာတော်အောင်ဆန်းစုကြည်နဲ့တွေ့ဆုံသွားမှာဖြစ်ပြီးတစ်ဆက်တည်းမှာငြိမ်းချမ်းရေးကော်မရှင်နဲ့လည်းဆက်လက်တွေ့ဆုံသွားဖို့အစီအစဉ်ထားတယ်လို့သမ္မတရုံးဝန်ကြီးဌာနပြောရေးဆိုခွင့်ဥစော်ထေးကပြောပါရယ်တော်အောင်ဆန်းစုကြည်လိုလားတဲ့ NCA လက်မှတ်ရေးသူရေးနဲ့ပတ်သက်လို့ UNSC အနေနဲ့နိုင်ငံရေးစစ်ရေးဆိုင်ရာအချက်ကိုချက်ကိုအစိုးရထံမှဆွေးပြုထားပြီးအဲ့ဒီအချက်တွေကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ဟန်တာကပြောပါတယ်
တို့ကတော့လူလာတဲ့နောက်ထပ်ပြဆွဲရမယ့်အချက်တွေကိုဇာတ်လမ်းတစ်ခုကိုတင်လာတယ်အဲ့ဒီခုချက်ကို PBN နဲ့ NBC နဲ့ဆွေးနွေးနေပါလေအဲ့ဒါတွေကဒီနေ့ရသေးဘူးကြာအဓိကအဖြစ်ကတော့အဖွဲ့ကမှဓမ္မထားပဲနဲ့အင်တာနက်နဲ့ကိုင်ဖွဲ့အားလုံးပေါ်ဝင်ခွင့်ရှိရေးနိုင်ငံရေးဆွေးနွေးတဲ့နေရာမှာတို့အရင်တော့တဘောတူညီချက်တလို့ပေါ့ကြာပုံစံဆိုင်ပုံစံကြီးနောက်တစ်ချက်ကတော့ AMC မှာနိုင်ငံတကာက အစလေပြည်မျိုးပေါ့ဗျာနော်ပါဝင်နိုင်ရေးအဲ့ဒါကိုသူပေါ့ဆိုနေလေသူအနေနဲ့ကတော့တကယ်ဆိုရင်လောက်ထားပေမဲ့ပေါ့လေ PMC ခိုင်မာဖို့ဆိုတဲ့အမှာဒီနိုင်ငံတကာအင်အားစုတစ်ခုကနေပြီးတော့ပါဝင်မှပြီးတော့ခိုင်မာမယ်လို့သူကအဲ့လိုယုံကြည်တယ်ဗျာ
DBN ကနေဆိုပြထားတဲ့အချက်ကိုချက်နဲ့ကတစ်ချက်မှသဘောတူညီမှုမရသေးပဲအစိုးရနဲ့ဆက်လက်ဆွေးနွေးရမယ့်အနေအထားမှာရှိနေတယ်လို့သူကဆိုပါတယ်။မြန်မာညင်းချမ်းရေးကော်မရှင်ကနေလမ်းမဲ့မတ်လမှာကျင်းပဖို့ရာထားတဲ့23ရာစုပင်လုံညီလာခံဒုတိယကြိမ်မှာ NCA ပြည်ရလက်မှတ်ရေးသူပြည်ဖွဲ့တွေတာတက်ရောက်ခွင့်ရှိတယ်လို့ပြည်ထောင်စုညင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်။
သမ္မတတို့ခုလည်းမဟုတ်ပါဘူးကျွန်တော်တို့ရောစားစုကြီးရော UDPGC ဖွဲ့ရောကအကယ်၍ညီလာခံတက်ရှင်နေတဲ့ရဲရှာလက်မထိုးကြဘူးပေါ့နော်လက်မထိုးပေးဘူးဒါမှမဟုတ်လို့ရှိရင်ထိုးလို့ရှိရင်ကတော့ဖြစ်ရင်လက်မထိုးရတဲ့လူတွေကိုယ်လည်းမှုရှိမှဆိုတဲ့အတွက်အားလုံးလက်မထိုးတဲ့လူမှသာရင်ဒါညီလာခံတက်ရောက်နိုင်တယ်ဆိုပြီးတော့ဒီလိုဆုံးဖြတ်တာရှိပါတယ်ခင်ဗျာ
NCA လက်မမရေးထိုးနိုင်သေးတဲ့ UNSC ဖွဲ့တွေအနေနဲ့တကယ်လို့လိလသူအစ်စ်နဲ့တာဖိတ်ကြားမယ်ဆိုရင်ညီလာခံတက်ရောက်မှာမဟုတ်ဘူးလို့ UNSC ရဲ့ဒုတိယဥက္ကဋ္ဌနန်ဟန်သာကပြောပါတယ်
ညစက်ပြည်သူတင်တော့စပုတ်ဆိုတဲ့နေရာမှာသူကလည်းတခြားကိုယ်စားလှယ်တွေနဲ့တန်းတူခွင့်ရရှိမစီရင်တို့တမမှာတင်ရရဆွေးနွေးဖြေရှင်းရတယ်ဆိုတဲ့ဥပမာပေါ့နော်ကိုယ့်အမြင်လည်းတင်တဲ့ခွင့်ရတယ်ဆိုတဲ့အားတော့လိုအပ်ပါတယ်ဒါတော့အရေးကြီးပါတယ်ဒါတော့အရေးကောင်းတဲ့အနေနဲ့လို့မြင်တယ်ဒါပေမဲ့ပုံကိုဘလို့နီးနဲ့ဖိတ်မလဲဆိုတဲ့ဟာဘာအစီအမထိုးရသေးလို့တို့ကိုတမျိုးမျိုးနဲ့ပေါ့ဗျာအစီအမိတ်ပြီးတော့မှအကြမ်းမယ်ဆိုရင်တို့ကတော့ဒါအမြဲစစ်စားဖို့တော့လိုနေမှာပေါ့
လက်ရှိမှာမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေတဲ့ကိုကန်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်တပ်မတော်တို့ကိုခြံလှမ်းထားမယ်ဆိုရင်တနင်္ဂနွေလွန်အတိုင်းသာဆောင်တဲ့အပြစ်ခတ်ရစစ်ရေးလုပ်ငန်းဖြစ်လာနိုင်ပွဲမရှိဘူးလို့သူကဆိုပါတယ်မြန်မာညင်းချမ်းရေးကော်မရှင်ရဲ့ UNSC ကိုယ်စားလှယ်ဖွဲ့ DBN တို့တရားဝင်ဆွေးနွေးမှု၃ကြိမ်ပြုလုပ်ထားပေမဲ့လည်းတိုးတက်လာတဲ့အခြေအနေမရှိသေးဘူးလို့တိုင်းနာဖွဲ့ခေါင်းဆောင်တွေကပြောပါတယ်လက်ရှိမှာမြန်မာတပ်မတော်နဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့ကုကံတပ်ဖွဲ့တမ်းပလောင်တပ်ဖွဲ့ရခိုင်တပ်မတော်တို့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ UNSC အနေနဲ့ကတော့အပြစ်ခတ်ရစေးရေးငင်းချင်းရေးလုပ်ငန်းစဉ်တွေလက်သေးသေးချလှုပ်ဆောင်နိုင်ဖို့မြန်မာတပ်မတော်အနေနဲ့အတိုင်းအတာဒေသတွေမှာထိုးစစ်ဆင်နေတာကိုရပ်ဆဲပေးဖို့လိုတယ်လို့အဖွဲ့ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားတာပါရှင်။အခုသတင်းတောက်မှတ်စုအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။လွန်ခဲ့တဲ့နှစ်ပေါင်း80ကပင်လုံစာချုပ်ချုပ်ဆိုနိုင်အောင်ဦးဆောင်ညှိနှိုင်းခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်သူဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့တဲ့ပင်လုံမြို့ကပြည်ထောင်စုနေအခမ်းအနားကိုပြီးခဲ့တဲ့သတင်းပတ်အတွင်းလူအများအာရုံစိုက်ခဲ့ကြပါတယ်။ဒေါက်အောင်ဆန်းစုကြည်အနေနဲ့လည်းပင်လုံမိန်ကုန်းမှာ27ရာစုပင်လုံညီလာခံကနေငြိမ်းချမ်းရေးရယူဖို့အသားပေးပြောဆိုခဲ့ပြီးပြည်ထောင်စုနေမှာဒေါက်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်တချို့အပေါ်မှာတိုင်းရင်းသားတွေဘက်ကမကြေလည်တာတွေလည်းရှိနေခဲ့တာပါ။ဒီအကြောင်းကိုတော့ဒီတစ်ပတ်သတင်းတောက်တယောက်သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့ VOE သတင်းတောက်မမျက်မျက်ခိုင်ကတင်ပြထားပါရဲ့ရှင
်။နှစ်ပေါင်း80အတွင်းပထမဆုံးအကြိမ်အနေနဲ့သမိုင်းဝင်ပင်လုံစာချုပ်ချုပ်ဆိုခဲ့ရာရှမ်းပြည်နယ်ပင်လုံမြို့မှာပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ပြည်ထောင်စုနေအခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အတူလွန်ခဲ့တဲ့နှစ်ပေါင်း80ကပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့သူတွေရဲ့မိသားစုဝင်တွေလည်းတက်ရောက်ခဲ့ကြတာမို့ထူးခြားတဲ့ပင်လုံမျိုးကပြည်ထောင်စုနေလို့ဆိုရမှာပါ
။ပထမပင်လုံစာချုပ်ဟာကျမတို့ပြည်ထောင်စုအတွက်သမိုင်းဆောင်မျက်နှာတမျက်နှာအစ်စ်လှန်ပေးလိုက်လို့ပြည်သူလူထုဟာအခုထိသတိရတန်းတန်းနေတာဖြစ်ပါတယ်။ကျမတို့ဟာ27ပင်လုံအနေနဲ့သမိုင်းစာမျက်နှာတမျက်နှာလှန်ယုံမကသမိုင်းစာအုပ်အစ်စ်တအုပ်ဖွင့်ကြပါစို့လို့ကျမအနေနဲ့မေတ္တာရပ်ခံခြင်းနဲ့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းသူ့ရဲ့ပင်လုံမိန်ကုန်းမှာ27ရာစုပင်လုံညီလာခံကနေငင်းချင်းကြီးအရယူပြီးသမိုင်းသစ်ဖွင့်ကြဖို့ဆောင်းပေးပြောသွားသလိုကျန်ရှိတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NC ကိုကိုကိုကိုယုံကြည်မှုရှိရှိနဲ့လက်မှတ်ရေးထိုးကြဖို့ထပ်တလဲလဲတိုက်တွန်းခဲ့ပါတယ်
။ကျမကတော့ကျမတို့ရဲ့ဤဆောင်စုသားများအားလုံးနဲ့ပတ်သက်ပြီးတော့ယုံကြည်ချက်ရှိပါတယ်။ဒါကြောင့်ယခုတိုင်အပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်မထိုးရသေးလို့ကျမတို့ရဲ့ညီလာခံထဲမှာအပြစ်အဝမပါလာနိုင်သေးတဲ့တိုင်းသားအစုအဖွဲ့တွေကိုမေတ္တာရပ်ခံပြစေ။ကိုကိုကိုယုံကြည်ပါကိုယ့်ရဲ့စွမ်းအင်ကိုယုံကြည်ပါကျမတို့ကိုယုံကြည်ဖို့မပြောပါဘူးကိုယ့်ရဲ့စွမ်းအင်နဲ့ကိုယ့်ရဲ့ထက်မြက်မှုနဲ့ပြည်သူလူထုရဲ့ထောက်ခံမှုကိုရယူပြီးတော့ကိုလိုချင်တဲ့ပန်းတိုင်ကိုရောက်အောင် သွားနိုင်နဲ့တောင်းပန်နိုင်မယ်ဆိုတဲ့ယုံကြည်ချက်ကိုပြုစုပျိုးထောင်ကြပါလို့ကျမအနေနဲ့တိုက်တွန်းချင်ပါတယ်။ပြည်သူလူထုအားလုံးကတော့ငြိမ်းချမ်းရေးလိုချင်ပါတယ်။တမန်ပြည်သူတွေထဲမှာငြိမ်းချမ်းရေးမလိုချင်တဲ့လူရယ်လို့မရှိဘူးလို့ကျမကတော့ယုံကြည်ပါတယ်
။ပင်လုံမြို့မှာကျင်းပတဲ့ပြည်ထောင်စုနေအခမ်းအနားမှာဒေါ်ဆန်းစုကြည်အနေနဲ့တမရော်ကိုတိုက်ရိုက်ရည်ညွှန်းပြောကြတာမျိုးရှိပဲ။တိုင်းနာလက်နက်ကိုင်အဖွဲ့တွေကိုပဲငြင်းချင်းစာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့ဖိပြောနေတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေတာပါ။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့စစ်နီးဖြူဟာဘလို့ကျွဲလဲ၊စွဲကင်လက်နက်ဘလို့ထက်လဲဆိုတာနဲ့အစာပြုတဲ့ကဗျာကိုကိုးကားပြောဆိုသွားဖို့အရာကြည့်မယ်ဆိုရင်တိုင်းနာတွေတင်မဟုတ်ပဲစစ်တပ်အပါအဝင်လက်နက်ကင်ထားတဲ့အဖွဲ့အစည်းတွေအားလုံးကိုရည်ညွှန်းပြောတယ်လို့ယူဆကြောင်းနိုင်ငံရေးလှိလာတုံးသက်သူသတင်းစာဆရာဦးစီပူအောင်မြင့်ကပြောပါတယ်။
သူပြောတဲ့ဥစ္စာကဟိုတိုင်းသားကိုညှိနှိုးပြောတာဟိုတက်မလို့ပြောတာဟိုလက်နဲ့အာကူနဲ့ကပြည်သူတွေရဲ့ဆန္ဒမပါဘူးဆိုရင်ဒါကအဆင်မပြေနိုင်ဘူးအလုပ်မဖြစ်ဘူးဆိုတဲ့သဘောကိုပြောတာဆိုတော့ကလို့စဲလက်နဲ့ကင်ထားတဲ့စေဥစ္စာကမြန်မာတက်မလို့ရှိတယ်တိုင်းသားလက်နဲ့ကင်နေရှိတယ်အဲ့တော့ပြဿနာတွေကိုပြည်သူလူထုရဲ့ထောက်ခံမှုရအောင်ပဲကြိုးစားသင့်တယ်ဆိုပြီးတော့သူညှိနှိုးပြီးတော့ပြောလိုက်တဲ့ဥစ္စာကကျွန်တော်တူချင်းအမြင်မှာတော့လက်နဲ့ကင်ထားတဲ့သူအားလုံးကိုသူညှိနှိုးတာလို့ပဲကျွန်တော်နားလည်တယ်
ပြည်တော်စုနေတွေကိုဖျက်ကျော်လာတာနှစ်ပေါင်း80ရှိပြီဖြစ်ပေမဲ့ဗိုလ်ချုပ်အောင်ဆန်းနဲ့အတူတိုင်းနာခေါင်းဆောင်ကြီးတွေလက်မှတ်ရေးထိုးခဲ့တဲ့ပင်လုံစာချုပ်ပါသဘောတူညီချက်တွေကတော့လက်ရှိအချိန်ထိအကောင့်ထဲမဖော်နိုင်သေးသလိုပြည်ရင်းစစ်ကြောင်တိုင်းနာဒေသတွေမှာငြင်းချမ်းမှုလည်းမရှိသေးပါဘူးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်လက်ထက်မှာပင်လုံစာချုပ်ပါသဘောတူညီချက်တွေကိုဆောင်ရွက်ပေးနိုင်ဖို့မျှော်လင့်တယ်လို့ပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့ညောင်ရွှေစော်ဘွားကြီးဆက်ရွှေတိုက်ရဲ့သမီးဆက်ဟီမာတိုက်ကပြောပါတယ်
ဒီတောင်စုမျိုးဖြစ်ပေါ်လို့ရယ်ပင်လုံစာချုပ်မှာလက်မလေးအချက်လက်လေးပေါ့နော်အချက်စစ်ချက်အရာအဲ့ဒီအတိုင်းကိုလိုင်းနာတက်ဆိုင်ကနော်ပုဂ္ဂိုလ်ရှိဟိုတာဝန်ရှိပုဂ္ဂိုလ်များဆောင်ရွက်ပြီးနော်အဆင်ပြေမယ်လို့ထင်တာဒီတောင်စုပစ္စကတာပြောတယ်တကယ်ဒီတောင်စုကမဟုတ်ဘူး
ပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့သူတာမိုင်းခန်းစော်ဘွားဆက်ထွန်းအေးရဲ့မြေးဖြစ်သူဆက်တာဦးကတော့တမိုင်းဝင်ပင်လုံစာချုပ်နဲ့ပတ်သက်တဲ့သူ့ရဲ့ဆန္ဒကိုအခုလိုပြောပါတယ်
။ဒီစာချုပ်ကိုကျွန်တော်အကောင်းဆုံးဒီခေတ်ဒီခေတ်အချိန်ဒီအခါနဲ့လက်လျောညီထွေဖြစ်မဲ့အချက်ကိုကျွန်တော်ဘယ်မှာပြန်ဆွဲထုတ်လို့ရမလဲ။ဒါဆိုလို့ရှိရင်ကျွန်တော်တို့ချုပ်ထားပြီးသားစာချုပ်ဟာမာဒီမန်ဒီဒီနေ့မှပြောနေမယ့်အစားဒီစာချုပ်ကိုပုံမှန်လမ်းလေးပေါ်ပြန်တက်သွားအောင်ကျွန်တော်တို့အလုံးဝိုင်းကြိုးစားကြဖို့လိုပါတယ်။အဲဒီမှာကျွန်တော်တိုင်းသားတွေကြီးပဲမဟုတ်ပါဘူး။
2019ခုနှစ်ပြည်ထောင်စုနေမှာဒေါ်အောင်ဆန်းစုကြည်က27ရာစုပင်လုံညီလာခံကိုအမြဲတကားဖွင့်ထားသလိုဒီညီလာခံကနေတဆင့်ဆွေးနွေးအပြေရှာဖို့ထပ်တလဲလဲပြောဆိုလိုက်ပြီးခင်းနဲ့လျော်ညီတဲ့ပင်လုံသဘောတူညီချက်တွေကိုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာအကောင့်ထဲဖော်နိုင်ဖို့အားလုံးကမျှော်လင့်နေကြတာလည်းဖြစ်ပါရဲ့ရှင်
မမြင့်မြတ်ခန့်ရဲ့တရင်တော်မှတ်စုစီစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုမြန်မာတခွင်အစီအစဉ်ကိုလည်းဆက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်ရှင်။ရှမ်းပြည်နယ်အတွင်းဘိန်းဆိုင်ပြို့မှုဟာကိုလိုနီခေတ်ကလေးကရှိခဲ့ပြီးတော့ဝေးလံခေါင်တီးတဲ့တောင်တန်းဒေသတွေမှာဒီနေ့အထိစိုက်ပျိုးထုတ်လုပ်နေဆဲဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနတ်ဆန်မြို့နယ်တွေကတစ်ချိန်လုံးကဘိန်းဆိုင်ပြီးအသက်မွေးဝမ်းကြောင်းပြုခဲ့တဲ့ပို့အိုရွာလေးတရွာကတော့အခုခါမှာခရမ်းညင်သည်ပြောင်းပက်စင်ကုန်စတဲ့စိုက်ပျိုးသီးနှံတွေပြောင်းလဲစိုက်ပျိုးရင်းစီးပွားဖြစ်ထွန်းလာနေပြီဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာကိုထက်အောင်ခန့်ကတင်ပြထားပါတယ်ရှင်။
ဆံမျိုးတောင်ပတ်မိုင်30ကျော်ကွာလိုင်းလင်းတောင်ကြီးကမြေပြန့်လူမြင့်မှာတည်ရှိတဲ့ပအိုးရွာလေးဟာပအိုးပါသာလိုင်းကာမြမလိုလေမီကြားကရွာလိုအမည်ရပါတယ်ရွာစတဲခြင်းကအင်ဂျီ30လာရှိခဲ့ရာနောက်ပိုင်းမှာတော့အင်ဂျီ200ကျော်ရှိတဲ့ကြီးရွာကြီးဖြစ်လာပါပြီကြီးရွာရဲ့ရမိရဖတ်တူဖြစ်တဲ့ခွန်ပန်းစိန်တို့လိုရွာလူကြီးတွေဥဆောင်ပြီးတော့2014ခုနှစ်မှာတောင်ပေါ်ဘိန်းဆိုင်တာကိုရပ်လိုက်ပြီးရွာနီးနားမှာပဲလေယာဉ်နဲ့တီးနှံနေစိုက်ပျိုးလာခဲ့ကြပါတယ်
ဒီလိုက်ခါကြီးရမှာ2010ကနေစပြီးအနောက်ပိုင်းနေတဲ့လူငယ်တွေပေါ့ဗျာကျွန်တော်တို့တောင်တူလေလို့သမားတွေကြာရင်အနောက်ဖက်အလုပ်အစီမပြေလို့ဒီဖက်မှာတရင်ကြားနေတာကြာမေလို့မေရိုင်းနေချိတယ်ဆိုမှကျွန်တော်တို့ကြာရင်ဝန်လေးတစ်ထွာအတွက်သမားမိသားစုအလိုက်နေနဲ့အသွားလို့ကြာစားကြတာပေါ့ဗျာစစ်ပွားရေးအရာကြာရင်ဒေသအလိုက်ပေါ့ဗျာအစားတော့ကဒီတောင်ပေါ်မှာပဲအလုပ်ဘင်းနေကြာရင်တက်လို့စားကြတာပေါ့ဗျာအဲ့ချိန်ကြာရင်တို့လည်းစေးနေနေကောင်းနေတယ် ซีนี่เนเน่ก้าวได้แต่เฉียงใจต้องบอกลูกมาไว้ตลกจ้าเลยเฮ้นอกไปจะมาน้าทองเสรีเสงาเรามาต้องบอกมามาลูกจ้าเราบูอะไรจันที่เอาไปเราไปเปลี่ยนลูกจ้านี่นะ
တောင်ပေါ်မှာပိဆိုင်ပြုံးကပညာရေးစီးပွားရေးလမ်းမဆက်သွယ်ရေးအခက်အခဲတွေကြီးရဖွံ့ဖြိုးမှုအားနည်းခဲ့လို့ပိဆိုင်ပြုံးမှုကိုဆွန့်လွတ်ခဲ့ပြီးအစားထိုးတည်နိုင်နေပြောင်းလဲဆိုင်ပြုခဲ့ကြတာဖြစ်ပါတယ်။ပိဆိုင်ပြုံးတာကိုဆွန့်လွတ်ခဲ့တဲ့အခြေအနေကိုလိုင်ကားကြီးရအုပ်ချုပ်ရေးမှူးဦးထွန်းဆောင်ကအခုလိုရှင်းပြပါတယ်
။တောင်ပေါ်လေတောင်ပေါ် channel လို့ထားတဲ့အချိန်တုန်းကပေါ့နော်။အဲ့ဒါဖွံ့ဖြိုးတိုးတက်မှုကနည်းနည်းနည်းသွားတာနည်းနည်းနည်းတယ်။ဒါပေမဲ့ကျွန်တော်တို့ရဖွံ့ဖြိုးဖို့အတွက်ကျွန်တော်ဘယ်လိုလုပ်ဆက်ပြောရမလဲ။ဘာတွေတည်နိုင်လို့ဆက်ပြောရမလဲ။အဲ့ရကျွန်တော်တို့တိုင်ပင်ဆွေးနွေးကြတာပေါ့နော်ရဒေသခံတွေဒီနာပြည်သူလူတွေရရမြေပါတွေပေါ့နော်ကျွန်တော်တို့ပညာရေးတွေရောစီးပွားရေးတုတ်တက်အောင်ဆိုပြီးတော့ကျွန်တော်တို့ရမြေရဖားတွေတိုင်ပင်ပြီးမှဒီခရမ်းချင်းဒီတွေပဲစင်းငုံတွေပြောင်းတွေပန်းနန်းတွေနန်းနွန်းတွေကျင်းတွေစစရရပေါ့နော်ကျွန်တော်တို့မြေပြားမှာပဲလုပ်မယ်ဆိုရင်ကျွန်တော်တို့ရွာတွေဖုံဖုံတုတ်တက်အောင်အဲ့ဒါဘို့ကျွန်တော်တို့တိုးတက်မြန်မြန်တိုးတက်အောင်လမ်းပန်းဆက်တွယ်ရေးလဲအသွားအလာတွေအဆင်ပြေအောင်ပေါ့နော်အဲ့ဒါကျွန်တော်တို့ဒီအောက်ပိုင်းကိုပဲကျွန်တော်တို့ပြန်လုဆင်းသွားတယ်အဲ့တောင်ပေါ်ကိုဒီတိုင်းပဲပြစ်ထားတာပေါ့နော
်အခုကမှတော့လိုင်ကားရွာမှာမူလစာတင်ကျောင်းတစ်ကျောင်းတည်ထောင်ထားတယ်လို့ရွာနဲ့အနီးတစ်ဝိုက်ကကျောင်းသူကျောင်းသားငယ်တွေကိုစာတင်ကြပေးနေပါတယ်ကြီးရွာကလည်းတဖြည်းဖြည်းဖွံ့ဖြိုးတိုးတက်လာတာမို့ဒေသခံတွေကျင်းနေနေကြတယ်လို့ဘိန်းစာထိုးတည်နေစိုက်ပြူးပြီးနောက်ကြည်ရအခြေအနေကိုလိုင်ခါရွာကတောင်သူတူကအခုလိုပြောပါတယ်
။အော်ကြည်ရတို့တက်မှုကြတော့ဒီပြီးခဲ့တဲ့နင်းတော်ကဒီတောင်ပေါ်ဒီဒါမှလို့တော့ရက်ရွာထဲမှာတိုးတက်မှုဘာမှမရှိပါဘူး။ဒါပေမဲ့အခုဒီမြေပြားမှာလို့တဲ့ကုံစင်းတို့ပြောင်းတို့ပဲစင်းငုံတို့ရက်ရွာထဲမှာနည်းနည်းတော့တက်တာသွားတာပေါ့။အော်တက်တာတယ်ဆိုလို့ရှိရင်လူပြောရတယ်ပြစ်မခက်တော့ဘူး။အဲ့အဲ့ဒီပြောရခက်တာမခက်တာကျတော့ဘယ်လိုတော့ဆိုတော့ဒီတောင်ပေါ်ဒီသလုံးမဲ့ဆိုရင်စားတာတောက်တာတော့နည်းနည်းတော့လွန့်သွားတာပေါ့အဲ့ဒီမြေပြအလုံးလုံးကျတော့ကိုယ်ကစားတော့လဲဆင်ရှင်ပြီးတော့မှကိုယ်ကထက်ပိုင်းလူကြီးတယ်ကျတဲ့အေးဟောပြောပြီးတော့မှစီကားနဲ့ပေါ့နော်အေးစီကားနဲ့ထိန်းထိန်းတာပြီးတော့မှအေးစားဖို့တော့ဖို့ကလည်းနည်းနည်းပြီးအစီအမြေသွားတာပေါ့နော်အေးလူကိုလည်းပြောရတဲ့တင်မခက်တော့ဘူးရရွာထဲမှာလည်းတငီတငူတဲ့ဖြစ်သွားတာပေါ့။ဟောပြောမယ်ဆိုလို့ရှိရင်အဲစားဖို့တောက်ဖို့တွေရောကလေးပညာရေးတွေပေါ့။အဲဘယ်လိုလုံးဆိုတော့တချို့မိဘတွေကြတော့တောင်ပေါ်ဒီသားမှလှုပ်တယ်ကလေးတွေပညာတင်တဲ့အချင်းဆိုတော့စတင်ကြောင်းမပို့ပဲနဲ့တော်ထက်ပဲတိုက်လိုက်ပြီးတော့အိတ်နေရတယ်။အဲ့ဒါတွေပညာရေးတွေလည်းပြတ်တယ်။အခုတော့စင်ပြေသွားတာပေါ့နော်။ကျွန်တော်အမြင်နဲ့
လိုင်ကားကြီးရလေးဟာဘိန်းစားတို့တည်နေစိုက်ပျိုးမှုနဲ့ဖွံ့ဖြိုးတိုးတက်လာနေဆိုပေမဲ့ပုံမတိုးတက်လာဖို့အတွက်လိုအပ်ချက်တွေကလည်းရှိနေပါသေးတယ်။ကြီးရလိုအပ်ချက်တွေကိုလိုင်ကားကြီးရအုပ်ချုပ်ရေးမှုကအခုလိုပြောပါတယ်
။ကျွန်တော်တို့ရွာတွေဒီနာလိုပိုင်းမှာပို့ပြီးဖွံ့ဖြိုးတိုးတက်လာအောင်လမ်းပန်းဆက်သွယ်ရေးလဲလိုမယ်။ကျွန်တော်တို့ဒီရွာမှာရှိတဲ့ဒီနာလိုပိုင်းမှာဖုံးလိုင်းလဲတိတ်အဆင်မပြေဘူးပေါ့နော်။အဲ့ဒါလဲလိုတယ်။နောက်နှိရှိပြင်းတွေဒေါပတွေတင်းင်းတွေပေါ့နော်။အဲ့ဒီမျိုးနှိရှိပြင်းတွေလဲလိုတယ်။အော်ကျွန်တော်တို့ရွာမှာဆိုရင်စေပေးခန်းတွေမရှိဘူးဗျစေပေးခန်းလည်းလိုတယ်ကျွန်တော်တို့ရွာမှာဆိုရင်စာတင်ကျောင်းတွေလည်းကျွန်တော်တို့အခုမလော့ဆင်မှာအခက်ခဲတွေနည်းနည်းရှိတယ်လို့စာတင်ကျောင်းတွေလည်းတိတ်အဆင်ပြေကြသေးဘူးပေါ့နော
်လန်ကားရွာဟာ1994ခုနှစ်အောက်တိုဘာလကရလလဖခေါ်ပို့နီတို့လူတိများတဲ့ရှမ်းပြည်လူမျိုးပေါင်းစုံပြည်သူလူမျိုးကြီးအဖွဲ့အဖြစ်ခက်ရက်ပြီးချိန်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်တစ်ဖက်မှာလည်းအခုချိန်ထိဒေသတွင်းလက်နက်ကိုင်အဖွဲ့ကကြီးရွာတွေမှာအခွန်ကောက်ယူရာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုထက်အောင်ခန်းစီစဉ်တင်ဆက်ပေးတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရတော့မှာပါ
ဒီမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 နာရီကနေ 9:00 နာရီအထိတစ်ချိန်၊နေ့လယ် 12:00 နာရီကနေနေခင်း 1:00 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 နာရီခွဲကနေ 9:00 နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ18ရက်စနေနေ့ညပိုင်းတက်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။အခုကတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်စတင်တော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သူတွေကိုလည်းဖိတ်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူကိုအောင်လွေဦးနဲ့အတူထုတ်လွှင့်သူမဆုမွန်တို့ရဲ့ဒါရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်စလိုက်ကြရအောင်ပါရှင
်တော်ရရှိမြခင်ဗျာနိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံမှုတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရားပြဋ္ဌာန်းနိုင်မှုလွှတ်တော်မှာကြိုးပမ်းနေပါတယ်။ဒါပေမဲ့လည်းဥပဒေပြဋ္ဌာန်းလိုက်ရင်လုံခြုံရေးလုပ်ငန်းတွေမှာထိခိုက်နိုင်တယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်။ဆိုတော့ဒီလိုဥပဒေချမ်းနဲ့ပတ်သက်လို့အမြင်တွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။အရင်ဆုံးကတော့ဒီ NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တယ်။နောက်တစ်ခုကဒီဥပဒေချမ်းကော်မတီမှာလည်းပါနေတဲ့ဥပအောင်တင်ကိုကျွန်တော်မေးချင်ပါတယ်။ပုဂ္ဂိုလ်ရေးနဲ့ဒီလွတ်လပ်မှုပုဂ္ဂိုလ်ရေးလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးဥပဒေချမ်းကိုဟိုမနစ်ကလေးကလွတ်တော်မှာတင်ထားရလို့ကျွန်တော်တို့နားလည်ပါတယ်။ဒါပေမဲ့အခုတော့ပြည်အောင်စုလွတ်တော်ကိုလည်းရောက်နေပါပြီ။ဆိုတော့ဒီဥပဒေအတည်ပြုနိုင်မဲ့အလားအလာဘယ်လောက်ရှိသလဲဆိုတာကိုဟိုအချင်းယုံလေးဟိုဥပအောင်တိုင်းနေနဲ့ရှင်းပြပေးပါလားခင်ဗျ။
ကျွန်တော်ဒီနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ဒီလုံခြုံမှုကာကွယ်ပေးဥပဒေချမ်းကိုတော့ကျွန်တော်တို့ပြည်သူလွတ်တော်နဲ့မြို့သားလွတ်တော်တွေမှာဆွေးနွေးခဲ့ကြပါတယ်။အခုတော့ဒီဥစ္စာကကျွန်တော်တို့ပြည်တော်စုလွှတ်တော်အဆင့်မှာရောက်နေတဲ့အတွက်ဒါဥပဒေကြမ်းဖြစ်နေပဲဒီရှိနေပါသေးတယ်နော်အဲ့တော့ဥပဒေကိုပြဋ္ဌာန်းထားခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ Facebook ပေါ်ကနေတချို့ဒီဆွေးနွေးပွဲတော်ကိုဟိုဟိုကျွန်တော်တို့ပေးပို့ထားတဲ့မှတ်ချက်တွေသဘောထားတချို့လည်းရှိပါတယ်အရင်ဆုံးတော့သဘောထားတစ်ခုနှစ်ခုကျွန်တော်တို့ညွှန်းညွှန်းပါတယ်မတ်ခွန်ညိုကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့တခုကကိုတန်းဝင်းလို့ပြောပါရစေနိုင်ငံတော်လုံခြုံရေးကပိုးပြီးတော့အရေးကြီးမယ်လို့ထင်ပါတယ်နိုင်ငံသားတယောက်ရဲ့လွတ်လပ်မှုကလည်းမရှိမဖြစ်လိုအပ်ပါတယ်နိုင်ငံသားတွေရဲ့လွတ်လပ်ခြင်းကိုကာကွယ်တဲ့ဥပဒေတစ်ခုလည်းလိုအပ်ပါတယ်အဲ့ဒီဥပဒေဟာနိုင်ငံတော်လုံခြုံရေးကိုလည်းမထိခိုက်အောင်ရေးဆွဲဖို့လိုအပ်ပါတယ်တစ်ဖက်နဲ့တစ်ဖက်မျှတအောင်လုပ်နိုင်ရင်တော့အကောင်းဆုံးပါပဲလို့ပြောပါတယ်နောက်တစ်ယောက်ကတော့မှန်ကြိုက်သူလို့ပြောပါတယ်လွတ်လပ်ခွင့်ဆိုတာသူ့နေရာနဲ့သူပဲကောင်းတယ်နေရာတိုင်းမှာလွတ်လပ်ခွင့်ပေးမယ်ဆိုရင်လွတ်ပြီးလက်သွားပါလိမ့်မယ်လမ်းမှန်ပေါ်ရှောင်နေတဲ့သူတယောက်ကိုအမှန်တရားလိုလားသူကစောင့်ကြည့်မယ်ဆိုရင်ဘာပြဿနာမှမရှိပါဘူးလမ်းမှရှောင်မဲ့သူကိုအမှန်တရားလိုလားသူကမစောင့်ကြည့်မိရင်လမ်းမှရှောက်ဖို့အခွင့်ရေးပေးတာဖြစ်သွားပါလိမ့်မယ်မိဆိုတာမလောင်ခင်တားရမယ်ဆိုတာလူတိုင်းသိပါတယ်လောင်ပြီးမှမိသားကလာမယ်ဆိုအဖက်ဖက်ကနစ်နာပါလိမ့်မယ်ဒီလိုမျိုးလူခွင့်ရမှုကိုတင်ပြတာအံ့ဩမိတယ်ဘလို့စိတ်ကူးဘလို့အကြံစီနဲ့လူမိုက်အားပေးဥပဒေကိုထုတ်ချင်ရတာလေဒီဥပဒေကကာကွယ်ဖို့မဟုတ်ဘဲလူဆိုးသမျှတွေကိုလမ်းဖွင့်ပေးတဲ့ဥပဒေလို့မြင်ပါတယ်တဲ့
ဟုတ်ကဲ့ဆိုတော့အခုတချို့ကတော့ဒီမှတ်ချက်ပေးသွားတာတွေကတော့ဒီလုံခြုံရေးကိုထိခိုက်နိုင်တဲ့ဒီလိုဥပဒေသာပြဋ္ဌာန်းလိုက်ရင်လုံခြုံရေးလျော့ပါးသွားနိုင်တာကိုစိုးရိမ်တဲ့သဘောထားတွေကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒါကဟိုဒီအကြောင်းပြချက်ကကြိုးကြောင်းစီလွန်မှုရှိရလားဟိုဥအောင်သိန်းတို့ဒီလွှတ်တော်ထဲမှာဒီဥပဒေနဲ့ပတ်သက်လို့စဉ်းစားတဲ့နေရာမှာဒီကိစ္စတွေဘယ်လောက်ထိများထက်သွင်းစဉ်းစားထားတာရှိသလဲခင်ဗျာ
ကျွန်တော်ဒီလုံခြုံရေးနဲ့ပတ်သက်ရင်းနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာလည်းကျွန်တော်ဆွေးနွေးပြောဆိုကြတာရောရှိပါတယ်သူနဲ့ခက်တာကဒီဟာပေါ့လေနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကျွန်တော်တို့ကအကာအကွယ်မပေးနိုင်ဘူးဆိုရင်နော်အဲ့ဒီလိုနိုင်ငံသားတူကိုဒီလူ့ကွန်သိက်ကညှဉ်းနှံစေနိုင်တဲ့ဒီနောက်ရောက်ခံဆောင်ကြည့်တာတို့နော်ကျွန်တော်တို့ဒီစုံဖောက်တာတို့စုံရန်တာတို့ဝင်ရောက်ရှာဖွေသိရှိတာတို့ဓမ္မမဟုတ်လေဖန်ဆင်းခြင်းမပြုဘူးဆိုရည်ဒီအချက်တွေလည်းပါပါတယ်ဗျာနော်အဲ့တော့နိုင်ငံသားတူရဲ့တရားဝင်ပန်ဆန်ထားတဲ့ရွှေပြောင်းနိုင်တဲ့ပစ္စည်းမရွှေပြောင်းနိုင်တဲ့ပစ္စည်းတွေကမတရားသိမ်းယူခြင်းမပြုနိုင်အောင်လဲကျွန်တော်တို့အစီအစဉ်လုပ်ထားဖို့လိုမယ်လို့ထင်ပါတယ်
ဟ ဟုတ်ကဲ့ခင်ဗျာဆိုတော့ဒီဥဝန်သိန်းပြောတဲ့အထက်မှာလည်းပါပါတယ်ဒီအာဏာပိုင်တွေစောင့်ကြည့်ရနိုင်အောင်ခန္ဓာမထင်လို့ဖမ်းတာစီးရဒီရှာရာဖူရာရနေဒီကာဝယ်ဖို့ရည်ရွယ်ထားတာဆိုပေမဲ့လည်းလုံခြုံရေးလုပ်တဲ့ကိန်းတဲ့နေရာမှာထိခိုက်နိုင်တယ်ဆိုပြီးတော့ဒီဟိုတပ်ပိုင်းကလည်းစောစောပိုင်းဥပဒေစတင်ကလေးကကန့်ကွက်တယ်ဆိုတော့ဟာလေကျွန်တော်တို့ကြားရပါတယ်ဆိုတော့ဒါကဟိုတကယ်ခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်မလားဒီအာရှလူခွင့်ကော်မရှင်ကကျွန်တော်တို့ရှင်းနေဦးမင်းလွင်ဦးရဲ့သဘောထားကိုလည်းဆွေးနွေးပြပါဦးခင်ဗျာโอเคอูเมนลุงจ้าล่ะไม่ดีครับเนี่ยโอเคอูเมนลุงอูเมนลุงโทรศัพท์ไลน์จ้าได้ในตัวบาร์เราเปลี่ยนมีเสร็จตัวชี้ไปมั้ยอะคือเราถ้าส่วนเนี่ยเราโหเอาไว้เมจโหเราဟိုစုံနေဘက်မှာပါဝင်မှုဖိတ်ခေါ်ထားတဲ့လူတွေတွေကကျွန်တော်လေလိုင်းပေါ်မှာရောက်နေတဲ့ပုံကိုတချို့ရှိပါတယ်သူတို့ကိုကျွန်တော်ဟိုအလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ဒီရှေ့နေတူဖြစ်တဲ့ဟိုဥကျော်လင်းမှာဥကျော်လင်းရဲ့သဘောထားစုံနေနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ဟိုကျွန်တော်ကငါဖော်ဆိုပြီးမှလည်းရှိတယ်ပေါ့ဗျာ manage what do we free and equal တူရညီမဟိုနဲ့လွတ်လပ်မှုတဲ့လို့မိုးလာတယ်ဒါပေမဲ့လွတ်လပ်ခြင်းဆိုတာအကအသက်ရှိတယ်ဒီမှာလွတ်လပ်ခွင့်ကိုပြန်လေးစားမယ်မိမိရဲ့လွတ်လပ်ခွင့်ကိုပဲဆွတ်ဆုပ်ပြီးတော့သူကကြည့်အောင်လုပ်ရဆိုလို့ကျွန်တော်လွတ်လပ်ခွင့်မဟုတ်တော့ဘူးကျွန်တော်ခေါင်းဆောင်ကြီးပြောလို့နိုင်ဆန်ဆိုဗျာအဲရန်ကားမှုရောအဲ့အဲ့လိုမျိုးတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကနည်းနည်းလေးလူတွေအခွင့်အရေးပေးလို့ကျွန်တော်လည်းနိုင်ငံတော်ရဲ့ဒါဒီချုပ်ချာအနာလူဖိဖိပေါ်ရရန်ရေးကြည့်ဥပမာလွတ်လပ်ခွင့်နဲ့ကျွန်တော်ဘယ်ခွဲခြားလဲအဲ့ဒါကိုခိုင်းမရပါတွေ့တဲ့အတိုင်းပဲအဲ့တော့ဘာဖြစ်လို့လဲယူကရိန်းနဲ့တခါကွဲထွေးသွားတဲ့ဘဝရောက်တယ်အဲ့တော့တချို့နေရာတွေမှာလူတွေအရေးတော်များအောင်ရဲလို့ရပြီးတော့တော့ငါတို့မှလားဒီလိုနဲ့ဘူဒီပိနေပေါ်ရှိတယ်ဆိုတော့အခွေးပေါ်လာတော့တိုက်ပြီးပြင်နေရခွဲထွက်ခါလိုက်ရတယ်။အဲ့တော့အဲ့လိုခွေးရင်းမျိုးရတော့ရှုပ်ချအောင်တော့ဒီကဘောရောက်ပြန်ရောတော့ကျွန်တော်ဒီနေရာတွေကဒီမိုကရေစီဆိုတာကဒီကွန်စတရေးရှင်းမော်ဘယ်စဉ်းစားဆင်းရဲတို့ဟောနေတဲ့လူတွေရဲ့အရာသာဖြစ်တယ်လို့ဆိုပြီးတော့ဆချပါစင်တော့လည်းပြောခဲ့ဘူးလေ။တော့ကျွန်တော်တို့စဉ်းစားဆင်းရဲတို့ဟောမှုနဲ့အတူဒီမိုကရေစီတပိုင်းပြီးတော့လောလောဆယ်ကိုအတိုင်းအဆတစ်ခုနဲ့ဟာမိမိတို့ဟောနိုင်ငံတို့ဟောအခြေအနေကောင်းအောင်လို့ကျွန်တော်တို့လူတွေလို့ပဲရှိတော့မရှိပြုရှင်ပါလေ။ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့ဦးမင်းလွင်ဦးနဲ့ပြန်ပြီးဆက်သွယ်လို့ရပါပြီ။ဦးမင်းလွင်ဦးခင်ဗျာကျွန်တော်တို့ကအခုဆွေးနွေးနေတဲ့အပိုင်းမှာပေါ့လေဒီအာဏာပိုင်တွေကစောင့်ကြည့်ရနိုင်အောင်ခန္ဓာတွေလို့နောက်ပြီးမထင်တယ်လို့ဖမ်းတာစီးတာမျိုးတွေကိုကာဝယ်ဖို့ဒီဥပဒေကိုရည်ရွယ်ပြီးတော့ဟိုပြတ်ထမ်းမှုစ조사နေတယ်လို့ကျွန်တော်တို့နားလည်ထားပါတယ်။ဒါပေမဲ့လည်းဒီလိုလှုပ်ချင်းအပြင်လုံခြုံရေးအတွက်လှုပ်တဲ့ကိန်းတဲ့နေရာမှာအခက်အခဲရှိနေတယ်။လုံခြုံရေးရောပါနိုင်တယ်ဆိုပြီးတော့ဟိုကန့်ကွက်တာမျိုးတွေလည်းရှိပါတယ်။ဆိုတော့ဒီလိုလုံခြုံရေးအကြောင်းပြချက်နဲ့ဒီဥပဒေကိုမပြတ်ထမ်းတင်ဘူးလို့ဟိုကန့်ကွက်တာမျိုးကတကယ်နဲ့ခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်ရလားခင်ဗျ။အ
ဲ့ဒီလိုတော့ကျွန်တော်ဆိုလို့မရဘူး။အဲ့ဒီလိုတော့ကျွန်တော်ပြောလို့မရဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်ရဲ့ဟိုကောင်းဆောင်ပြည်လဲပါဝင်နေတယ်နိုင်ငံတော်ရဲ့အချင်းတကူကူတွေမှာလဲပါဝင်နေတယ်အဲ့ဒီလိုမပါဝင်ရင်တော့မှကျွန်တော်တို့ဒီမျိုးသားလူတော်အဖွဲ့ဒီတကူကူတွေမှာပါဝင်နေတဲ့လူတကူကူဖြစ်မယ်ဆိုလို့ရှိရင်ဒီသူတယောက်ရဲ့ပုဂ္ဂိုလ်ရေးအရာကာကွယ်ရေးကာကွယ်ခွင့်စတာတွေအားလုံးကိုနိုင်ငံတော်ကကာကွယ်ပေးရမှာဖြစ်တယ်အဲ့တော့အဲ့ဒီလိုမျိုးကာကွယ်ခွင့်ပေးဖို့အတွက်လည်းနိုင်ငံတော်မှာတာဝန်ရှိတယ်။အခုကျွန်တော်တို့ပြီးခဲ့တဲ့ဖြစ်တဲ့ကိစ္စကဒီမှာနော်နိုင်ငံတော်ရဲ့ဟိုပုဂ္ဂိုလ်ရေးတာဝန်ရှိတဲ့သူအမိလောမှုကြောကြားတဲ့သူစတဲ့သူတွေအပေါ်မှာဒီလိုမျိုးဖြစ်တယ်ဆိုပြီးတော့ပြောတယ်ဆိုတဲ့ကိစ္စကဒီဟာကျွန်တော်တို့အမြင်နဲ့တော့စဉ်းစားကြည့်လို့ရှိရင်တော့တိတ်ပြီးတော့မကြိုက်လာဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့အသားဖိုင်နဲ့ပေးပို့ထားတာတခုလည်းရှိပါတယ်သူကတော့ကြံကင်းမြို့ကဥကျော်လင်းမှာကြံကင်းမြို့ကဥကျော်လင်းရဲ့သဘောထားကိုလည်းဟိုနားထောင်ကြည့်အောင်ပ
ါနိုင်ငံတော်လုံခြုံရေးကိုအကြောင်းပြပြီးတာဝန်ရှိတဲ့ရဲသားမကမိသက်တွေကပါစစ်ဖက်တန်တကွက်ကွက်ပေးပြီးဝေယမ်းမပါပဲရှာဖွေမှုတွေကမြန်မာနိုင်ငံသားမိသားစုတွေရဲ့ဘဝကိုဂုံတိတ်ခါညှိနှိုင်းစေခဲ့တာစစ်အာဏာရှင်ခေတ်တစ်လျှောက်လုံးလို့လို့ပါပဲရိုးသားတဲ့နိုင်ငံသားတွေနိုင်ငံသားလက်မှတ်ဂုံတိတ်ခါရှိစွာကန်ဆောင်နိုင်ဖို့အရေးကိစ္စကြအလွယ်တကူလုပ်ခွင့်မရဘဲခက်ခဲအောင်လုပ်ထားပြီးနိုင်ငံသားလုံခြုံရေးအတွက်တနေ့မှထိခိုက်လာနိုင်တဲ့အဲ့နိုင်ငံသားတွေကိုကြငွေချင်းနဲ့နိုင်ငံသားဖြစ်အောင်အလွယ်တကူလုပ်ပေးခဲ့တာဒီကြောင့်လဲနိုင်ငံလုံခြုံရေးကပိုချင်းကြောက်ခံလာရတာပါဝရမ်းပါရင်စစ်ဆေးခွင့်ရှိနေတဲ့ဥပဒေရှိနေလို့အစည်းအဝေးစစ်တဲ့ဥပဒေမလိုအပ်တော့သလိုနိုင်ငံတော်လုံခြုံရေးထိပါဖို့အနေနဲ့သာသာတခုတည်းမြတ်တောင်မဟုတ်တဲ့မိမိတို့ယုံကြည်ချက်အတွက်လှုပ်ဆောင်နေသူတွေကိုဟစ်တလာခေတ်ကကင်ပင်တိုင်တွေအလားစောင့်ကြည့်ဖို့အခွင့်အရေးပေးထားတာတွေကဒီမိုကရေစီခေတ်မှာမရှိသင့်တော့ပါဒီမိုကရေစီခေတ်မှာရဲနဲ့ပြည်သူကြီးပြုမယ်ဆိုရင်လူလူလက်ထက်မှာရှိနေတဲ့မိုဘိုင်းဖုန်းအသီးသီးက ye tau lan ye di ko sa alou lou pe twa ma ba long jo ye a chang pya tha shi de pi ring ga gate di myo myo ga le nangan naw nau she phet si me du the yo ta de pi du lu ru ko da khit set set dukkha pe la ga da ba ta ke do nangan naw long jo ye so da ga ta win yu tha de apwe si ma da ta win shi da ma ho phe nangan tha dai ma ta win shi ni da ba set twi kun ye che pyan la da ne a mya di ni khit ma nangan tha ri ga tadin pe bo alwe de ku phit aw si sin pe bo ne တရင် ပေး
တဲ့မြားလင်းမြန်ထိရောက်စွာဆောင်ရွက်နိုင်ဖို့စီစဉ်ထားနိုင်ရင်လူကုန်တိတ်ခါညှိုးနှွမ်းစေတဲ့စောင့်ကြည့်ရေးအဖွဲ့တွေမလိုပါဘူးပြည်သူတွေကကိုစားစောင့်ကြည့်ရှုပေးမှာပါဗျာဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဥကျော်လင်းမှာတကယ်တော့ကျွန်တော်ဒီမြန်မာနိုင်ငံရဲ့အခြေခံဥပဒေကိုနိုင်မှာကလည်းနိုင်ငံသားတွေရဲ့ဒီပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ဆို တရားလည်းလို့ဖြစ်တာတွေရှိရဆိုပြီးထောက်ပြတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုလောက်ရတဲ့နေရာမျိုးမှာဟိုလုံချုံရအနာဘန်နေအနေနဲ့လိုအပ်လို့လောက်ရတယ်ဆိုရင်လည်းဥပဒေနဲ့အညီဖြစ်ဖို့ဆိုလို့ရှိရင်ဘာတွေလုပ်ဖို့လိုမလဲဟိုဆရာဦးအောင်တဲ့ရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗ
ျကျွန်တော်တို့ကဒီကျွန်တော်မြင်တဲ့အမြင်ကတော့ပေါ့နော်ဒီနိုင်ငံသားတူရဲ့သူ့ရဲ့ဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကျွန်တော်စဉ်းစားမယ်ဆိုရင်ကျွန်တော်ပြီးခဲ့တဲ့သမိုင်းကြောင်းဖြစ်စဉ်တွေကိုလည်းကျွန်တော်မေ့ပြလို့မရဘူးအဲ့ဒီကြဒီဥပဒေတစ်ခုကပေါ်ပေါက်လာတာပဲအဲ့တော့လုံခြုံရေးလုံခြုံရေးဆိုအကြောင်းပြပြီးတော့ထင်လို့လုပ်မဲ့ကိစ္စရက်ကိုကျွန်တော်တို့ကဒီလိုဥပဒေနဲ့မှထိန်းချုပ်မထားဘူးဆိုရင်ကျွန်တော်နိုင်ငံသားတွေရဲ့အခွင့်အရေးတွေကဒီဖွဲ့စည်းပုံအခြေခံဥပဒေရကိုဆုံးရှုံးနေနိုင်တယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်အဲ့တော့ဒီလိုပြည်ချက်နဲ့ပတ်သက်ပြီးတော့တော့ကျွန်တော်ရေးပြီးဆောင်ရွက်ကြမယ်ဆိုရင်လည်းကျွန်တော်သက်ဆိုင်ရာဝန်ကြီးဌာနတော့တမရရဲ့ကျွန်တော်ခွင့်ပြုချက်အမိန့်တွေပါပါဖို့လိုပါတယ်။မပါဘဲနဲ့တရားဟိုဖောက်ပြကျူးလွန်တဲ့သူကိုပြစ်မှုထင်ရှားလို့ရှိရင်လည်းဒီအနည်းဆုံး1နှစ်ကနေပြီးတော့9နှစ်ထိပြည်ထောင်ချမှတ်နိုင်တယ်။အနည်းဆုံးကြ9သိန်းကနေပြီးတော့အများဆုံးကြ25သိန်းထိချမှတ်နိုင်တယ်ဆိုတဲ့ပြဋ္ဌာန်းချက်တွေလည်းပါအောင်ပါလာနိုင်ပါလေအဲ့တော့ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံရဲ့သွားနေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်မှာရခိုင်ကအမွေအသက်တွေရှိနေသေးတယ်ရခိုင်ကကျွန်တော်တို့ပြည်သူလူထုရဲ့အစော်အခံရဲ့ကိစ္စတွေဟာဒီနေ့ထိရှိနေသေးပဲလို့ပြောရင်လည်းမမှားဘူးပေါ့နော်အဲ့ဒီအတွက်ကိုကျွန်တော်တို့အနေနဲ့ကဥပဒေတရားအနေနဲ့ပြဋ္ဌာန်းဖို့တော့လိုအပ်ပြီးဥပဒေရတော့အခြေကျတည်ရှိမှသာလဲနိုင်ငံသားရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံးညုံမှုကိုအကာအကွယ်ပေးရပြီးဖို့လိုအပ်တယ်လို့ကျွန်တော်အဲ့လိုမြင်လို့လေကျွန်တော်လွှတ်တော်တွေမှာအဲ့ဒီကိစ္စတွေကိုကြေကြေပြန့်ပြန့်ဆွေးနွေးနေကြတာဖြစ်ပါတယ
်ဟုတ်ကဲ့ဟိုနိုင်ငံတကာမှာလည်းဒီကာဒီယန်ကျန်ဒီပုဂ္ဂိကလွတ်လပ်ခွင့်နဲ့ဒီဟိုနိုင်ငံရေးလုံးနိုင်ငံတော်လုံးညုံရေးချာမှာဟိုလုံဆွဲစရာအခြေအနေမျိုးတွေကြုံရတာပါတယ်ဥမာအမေရိကန်မှာဒီသမရဥပမာလက်ထက်တုန်းကထောက်လိုင်းရေးရာဒီတယ်လီဖုန်းဆက်သွယ်တဲ့အချက်လက်စုဆောင်းနိုင်တဲ့ပတ်သက်ပြီးတော့အကြီးအကျယ်ပြဿနာပေါ်ဥပါတယ်နောက်ဆုံးမှာတော့ဒီအစိုးရကဒီတရားရုံးခွင့်ပြုချက်ယူမှရမယ်ဆိုပြီးတော့ဖြစ်သွားပါတယ်ဆိုတော့ဒီလိုပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံရေးကြားမှာဒီလိုမျိုးဟိုလုံဆွဲစရာဖြစ်လာတဲ့နေရာမျိုးမှာဘာကိုဦးစားပေးပြီးဟိုဆိုစဉ်းစားတင်တယ်ကျွန်တော်ဦးမင်းလုံကိုမင်းမလို့ပါဒါပေမဲ့ဦးမင်းလုံကတယ်လီဖုန်းလိုင်းကပြန်ကျသွားပြီသွားပါတယ်ဆိုတော့ကျွန်တော်တို့အခုတော့ဟိုဆွေးနွေးပွဲကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ရှိနေပါတယ်ဦးကန်ရေးပါနော်ဝေးနိုင်ငံပါနော်ဝေးနိုင်ငံဥကံကြီးသဘောထားဆွေးနွေးနိုင်ပါလေခင်ဗျအ
ဲ့တော့ကျွန်တော်ပြောချင်တယ်ခင်ဗျာနိုင်ငံကြီးရဲ့အရှိကိုသွားဖို့ဆိုတာအခုဥပဒေနဲ့ပဲဥပဒေတစ်ခုရေးပါဆိုရင်တနည်းနှစ်နှစ်လောက်ကြာတယ်ဥပဒေတစ်ခုပြင်မယ်ဆိုတော့ကျွန်တော်တသက်မပြောနဲ့နောက်ကြီးမြတ်တော့မရဘူးခင်ဗျတကယ်ပြောချင်တာကတကယ်အောင်ဆန်းစုကြည်ကိုလည်းပြောချင်တယ် NLD အတွက်ဖွဲ့လို့ကျွန်တော်ပြောချင်တာဘာဖြစ်လို့ဆိုတော့အချိန်ကဘာလို့ဆွေးနေလဲလို့တကယ်ပြည်သူဆန္ဒခိုင်ဝဲလှုပ်လိုက်ပြီးတော့ဥပဒေအတအရေးမှာပဲတိုင်းပြည်ကိုဖြစ်သွားသွားလို့ရမှာဒီမျိုးပဲသူတို့ဥပဒေဟောတကလို့ဟောရေးတကရုံဟောလောက်မှာဆိုရင်တော့ရမှာမဟုတ်ပါဘူးခဲ့ဒါပေမဲ့ကျွန်တော်ပြောချင်တာသူတို့ကဗါတယ်ဆိုင်ရှင်ကိုတော့ဖြုတ်ရဲတယ်အခုတည်းပြည်သူဆန္ဒခိုင်ခွဲမလုပ်ရဲတာဘာဖြစ်လဲသူကပြင်ပမှာတော့သွားပြီးတော့လုပ်ပြီးရဲတယ်ပြည်သူမှပြည်သူတွေလုပ်ပြီးမှဆိုရင်ပြည်သူကိုမိမှကြည့်ပြီးတော့လုပ်ပြီးလို့အခုဆွတ်တော်ဟဲ့မှာ NLD တခုတည်းပဲရှိတယ်အခုချိန်မှာအခုချိန်လုပ်မလုပ်ရင်နောက်ထပ်ပဲဒီဥပဒေအသိကြီးကိုမစင်စားနဲ့ဒီဥပဒေကစစ်တပ်ဘက်ပို့ပြီးတော့ထိန်းသွားအခုကတိုင်းပြည်မှာဘလောက်ပူဆူနေလဲဆိုတာကြမ်းဖောက်ကကမီးမွေးလိုက်စစ်တပ်ကမွေးလိုက်နဲ့တိုင်းပြည်ကတစ်ခုလုံးသုံးလို့မရတော့ဖြစ်နေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါ
ဆက်သွားမယ်လို့ဆိုအဲ NLD ပဲစဉ်းစားယူတော့ဒါပဲကျွန်တော်ပြောချင်တာခင်ဗျ
ဟုတ်ကဲ့ကျေးဇူးပါ။ဟိုဦးမင်းလင်ကိုကျွန်တော်ပြန်ဆက်သွယ်လို့ရပါပြီ။ဟိုကိုကိုမင်းလင်ကိုဆက်သွယ်ကျွန်တော်တို့ပြောနေတာတော့ဒီနိုင်ငံတကာမှာလည်းဒီတစ်ခါတရံမှာဒီပုဂ္ဂလိကလွတ်လပ်ခွင့်နဲ့ဟိုတိုင်းပြည်လုံခြုံရေးချမ်းမှာဟိုလုံဆဲစရာအခြေအနေမျိုးတွေအခြေတင်ဖြစ်စရာတွေအကြီးအကျယ်တွေပေါ်လာမျိုးတွေရှိပါတယ်။ဆိုတော့ဒီလိုမျိုးစဉ်းစားတဲ့နေရာမှာပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံရေးချဟိုလုံဆဲစရာအခြေအနေမျိုးတွေပေါ်တဲ့အချိန်မျိုးမှာဟိုဘာကိုဦးစားပေးပြီးစဉ်းစားသင့်တယ်လို့ယူဆလဲခင်ဗျာ။
အော်ကျွန်တော်တို့ဟိုစားပေါ့နော်နိုင်ငံတကာမှာရှိတာတော့နိုင်ငံတကာအစိုးရအနေနဲ့တာဝန်ယူထားတဲ့သူမှပုဂ္ဂလိကလုံခြုံမှုဆိုင်ရာအခွင့်အရေးရှိတယ်။အဲ့ဒီအခွင့်အရေးကိုလည်းနိုင်ငံတော်အစိုးရတာဝန်ခံပြီးရမှာဖြစ်တယ်။ဒါကတော့ကျွန်တော်တို့နိုင်ငံတကာတိုင်းမှာရှိတဲ့အစိုးရရဲ့အမှတ်ခံမှုနဲ့တာဝန်ယူမှုဖြစ်တယ်။အဲ့တော့ကျွန်တော်တို့အခုဒီမြန်မာနိုင်ငံတို့မှာဖြစ်နေတဲ့ကိစ္စတွေပေါ့နော်ဟိုအခုဖြစ်တဲ့ရှင်ဒီဥပုန်ဤတို့ကိစ္စဘာပဲဖြစ်ဖြစ်ညာပဲဖြစ်ဖြစ်ပေါ့လေဒီကိစ္စတွေပေါ်မှာတော့ကျွန်တော်တို့ကထွေထူးထူးမပြောချင်ဘူးပြောချင်တဲ့ကိစ္စကကျွန်တော်တို့ဒီဥပဒေကခွင့်ပြုထားတဲ့ကိစ္စမှာလိုအပ်တဲ့ခွင့်ပြုချက်ကိုအစိုးရတာဝန်ရှိသူအပိုင်းအနေနဲ့ပြဋ္ဌာန်းသင့်တယ်ပြဋ္ဌာန်းထားတယ်ဒါတွေကိုလည်းကိုယ်သာလုပ်ပြီးပြင်နေနောက်ပြီးတော့ဆရာဆောဆရာဦးအောင်သိန်းပြောသွားတယ်လို့ပေါ့နော်ဆရာဦးအောင်သိန်းပြောသွားတယ်လည်းရှင်းပါတယ်အဲဒီဥစ္စာမှာကျွန်တော်တို့ပုဂ္ဂလိကလုံခြုံမှုဆိုင်ရာအခွင့်အရေးဆိုတာလည်းရှိတယ်အဲတော့အဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့အနေနဲ့ဘယ်လိုခွင့်ပြုပေးမလဲဘယ်လောက်အထိတိုင်းတာဒီကျွန်တော်ခွင့်ပြုပေးမလဲဒါတွေကိုလည်းကျွန်တော်ပြန်စဉ်းစားသိနေလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဟိုနောက်တစ်ကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ကို Facebook ကနေ message ပို့ထားတာတယောက်ကိုလည်းကျွန်တော်ဖော်ပြချင်ပါတယ်သူကတော့ကျော်စင်လက်ဆိုတဲ့ account ပိုင်ရှင်ပါသူကတော့ကျွန်တော်နိုင်ငံကလူကြီး internet များပြားတဲ့အင်းနီချင်းနိုင်ငံတွေရှိနေတဲ့အတွက်နိုင်ငံတော်လုံခြုံရေးကိုပို့ပြီးဦးစားပေးတဲ့ထင်ပါတယ်ဆိုပြီးသူကတော့မှတ်ချက်အတူလေးရေးထားပါတယ်ဆိုတော့အခုကတချို့ကအဲ့လိုပေါ့လေဒီဥပဒေပြဋ္ဌာန်းမှာလည်းပတ်သက်ပြီးတော့ဒီလုံခြုံရေးအပိုင်းကိုဟိုရော့ပေါ်သွားမှာကိုစိုးရိမ်နေလူတွေကြားထဲမှာဒီလိုပေါ့လေဟိုနိုင်ငံတကာနဲ့ဆက်ဆံရေးအပိုင်းတွေမှာလည်းထိခိုက်ပါမျိုးလူနိုင်ငံတကာနဲ့ဟိုပတ်သက်နေတဲ့ကိစ္စတွေဥပမာနေဆက်လုံခြုံရေးကိစ္စတွေကသူတို့ကထည့်သွင်းပြီးတော့စဉ်းစားနေပုံရပါတယ်ဆိုတော့ဒီဥပဒေကြောင့်ဒီလိုမျိုးပေါ့လေဟိုနိုင်ငံတော်လုံခြုံရေးကိုထိခိုက်မှာဥပမာနေချားလုံခြုံရေးတို့ဘာလို့ထိခိုက်နိုင်မဲ့အလားအလာတွေပုံတကယ်ပဲရှိနေလို့လားဆရာဦးအောင်သိသဘောထားဆွေးနွေးပေးပါဦးခင်ဗျာ
ကျွန်တော်ကတော့အဲ့လိုမမြင်ဘူးဗျဘာဖြစ်လို့ဒီနိုင်ငံတော်လုံခြုံရေးကိုတာဝန်ယူတဲ့အပိုင်းကတော့သူလုံခြုံရေးစီမံစည်းကမ်းနဲ့ညီသူဆောင်ရွက်မှာပဲလေနော်အဲ့ဒီဟာကဒီလုံခြုံရေးပိုင်းကိုကန့်ကျွယ်ဆောင်ရွက်တဲ့သူတွေရဲ့အပိုင်းပဲအခုဟာကကျွန်တော်ဒီနိုင်ငံသားတူချင်းစီရဲ့ဒီပုဂ္ဂလိကဆိုင်ပြဿနာပေါ့နော်အဲ့တော့အဲ့နိုင်ငံသားတယောက်ကအကယ်၍ပြဿနာဖြစ်လာလို့သူ့အနေနဲ့ရေးစကားမှသွားပြီးတော့တိုင်တန်းမယ်တိုင်တန်းကျတဲ့တိုင်တန်းတဲ့အခါမှာလေဒါမိမိနဲ့သက်ဆိုင်လို့ရှိရေးစကားကအေးအေးယူပေးရမယ်အဲမသက်ဆိုင်ဘူးဆိုရင်လေအကျိုးကြောင့်ပြောပြပြီးတော့အခြားရေးစကားကိုသွားရောက်ဖို့ညွှန်ကြားပေးရမယ်ဆိုတော့အဲ့လိုသတ်မှတ်ပြဋ္ဌာန်းချက်တွေလည်းကျွန်တော်တို့ရှိကောင်းရှိလာနိုင်ပါတယ်အဲ့တော့ကျွန်တော်တို့ကအမျိုးသားလူမျိုးရေးဆိုတော့ဟိုဟာကြီးကို space ကြီးကိုအဲ့လိုကြီးကြီးကျယ်ကျွန်တော်စဉ်းစားနေကြရမလို့ကျွန်တော်ရှိမှရှိပြီးသားပဲသို့တော်လည်းဒီဟာနိုင်ငံသားတူချင်းရဲ့ပုဂ္ဂိုလ်ဆိုင်ရာပြဿနာတွေပဲပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုပဲပုဂ္ဂိုလ်ဆိုင်ရာလူမျိုးမှုကိုအနောက်ကနေပြီးတော့လုံလောက်တဲ့အကြောင်းမရှိဘဲနဲ့ဒီနောက်ရောက်ခံပြီးတော့လိုက်လံဆောင်ရွက်တယ်ကြီးစုတယ်ဆုံလန်းထောက်လန်းတယ်အဆုံလန်းတာကိုဝင်ရောက်ဆုံလန်းပြီးတော့ဝင်ရောက်ရှာဖွေတယ်ဆိုတော့ကိစ္စရက်ဒီဟာနောက်တော့ဖန်ဆီးမှုမပြုဘူးဆိုရင်လည်းအချက်တွေပါပါတယ်အဲ့တော့ကျွန်တော်တို့ကလုံလုံမှုဆိုတော့စကလုံးသုံးလို့ရှိရင်လွတ်လပ်မှုနဲ့လုံလုံမှုဟာကျွန်တော်နိုင်ငံသားတူဦးချင်းမှလည်းအင်မတန်မှလိုအပ်ချက်တွေဖြစ်ပါတယ်အဲ့တော့နိုင်ငံတော်တစ်ခုလုံးရဲ့လုံလုံရင်းနဲ့တော့အပိုင်းခြားစိတ်ဖြာပြီးတော့သွားစဉ်းစားတာတဲ့နိုင်ငံသားတူချင်းရဲ့ခံစားတွေးထိနေရတဲ့နေဆတူကနေတူကပြဿနာတွေကိုလည်းဖြေရှင်းနိုင်မှုဆိုတာလည်းအရေးကြီးတယ်လို့ကျွန်တော်တို့ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာကောင်းတဲ့ကျွန်တော်တို့ခုနောက်ထပ်ကျွန်တော်တို့ဟိုစာတစောင်ပေးပို့ထားတာလည်းရှိပါသေးတယ်သူကတော့အမေရိကန်ပြည်ထောင်စုကမောင်တသနာပါမောင်တသနာရဲ့ပေးစာကိုလည်းကိုညံဝင်းအောင်ဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါနိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရက်ကိုပြဋ္ဌာန်းနိုင်ဖို့ပြည်သူ့ကိုယ်စားလှယ်တွေရဲ့ကြိုးပမ်းချက်တွေအမြန်ဆုံးအတည်ပြုပြဋ္ဌာန်းနိုင်ပါစေလို့ပြည်သူတယောက်အနေနဲ့ထောက်ခံကြိုဆိုမိပါတယ်။ဒီဥပဒေဟာဒီမိုကရေစီစနစ်နဲ့လည်းကန့်ညီနေတဲ့အပြင်နိုင်ငံသားတွေအားလုံးလည်းမိမိတို့ရဲ့ယုံကြည်ချက်တွေကိုအကြောက်တရားကင်းကင်း ဖော်ထုတ်နိုင်မှာဖြစ်တဲ့အတွက်အစိုးရကလည်းထိန်းချောင်းနိုင်မှာဖြစ်တယ်လို့နိုင်ငံလုံးညုံရေးကလည်းအစိုးရနဲ့ထိထိရရောက်ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အတိတ်ကစနစ်ဆိုးကြီးအောင်မှာနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုထိထိရရောက်ကာကွယ်ပေးနိုင်မဲ့ဒီလိုဥပဒေမျိုးတွေမရှိခဲ့တာကြောင့်တိုင်းပြည်နဲ့လူမျိုးစင်းရဲကြက်တဲခဲ့ရပြီးနေဆက်စည်းရိုးတွေကျိုးပြက်ကုန်တာရခိုင်တရုတ်အိန္ဒိယနေဆက်ပြဿနာတွေကထင်ရှားပါပဲ။နောက်ဆုံးအနေနဲ့ပြောရရင်နိုင်ငံလုံးညုံရေးအဓိပ္ပာယ်ဟာလူတူးတစ်ဖွဲ့ရဲ့အသက်အိုးအိမ်စည်းစိမ်ဘဝလုံခြုံမှုနဲ့အခွင့်အာဏာကိုကာကွယ်ခြင်းလို့ဖွင့်ဆိုနေတာတဲ့နိုင်ငံသားအလုံးရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုအပြည့်အဝကာကွယ်ပေးခြင်းလို့အဓိပ္ပာယ်ဖွင့်ဆိုခြင်းကပိုပြီးမှန်ကန်သိလျော်လိမ့်မယ်လို့ယူဆမိပါတယ်ခင်ဗျ။
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါ။ဟိုတခုရှိတာတော့ပေါ့လေဒီနိုင်ငံတကာမှာလည်းဒီလိုလွန်ကျိုးရေးအပိုင်းနဲ့ပတ်သက်လို့ဒီပုဂ္ဂလိကလွတ်လပ်ခွင့်နေနဲ့အဲ့လိုပေါ့လေဟိုထိတိုက်ဖြစ်တဲ့အခြေအနေမျိုးတွေရှိတတ်တယ်ဆိုတော့ဆက်စပ်ကျွန်တော်ပြောခဲ့ပါတယ်။ဟိုထားပါတော့ဒီလိုနေရာမျိုးမှာဒါဟိုစောင့်ကြည့်ထောက်လန်းခြင်းနဲ့ဟိုတခုလှုပ်ခြင်းနဲ့ဆိုလို့ရှိရင်ဒီအမေရိကန်တို့ဘာလို့မှဆိုလို့ရှိရင်တရားရုံးကဟိုအမိန့်စာယူရတာမျိုးစသဖြင့်ပေါ့လေသက်ဆိုင်ရာကွန်ပျူတာပညာပဲနဲ့အရန်ကာရောတော့လုပ်လို့မရတဲ့အပိုင်းတွေရှိပါတယ်။ဆိုတော့ဒီလွန်ကျိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေကိုထိန်းချောင်းတဲ့နေရာမှာရောဟိုဘာလေးမြန်မာနိုင်ငံမှာလှုပ်ဖို့လိုမလဲကိုမင်းလွင်ကိုအမြင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ဒီလုံခြုံရေးတာဝန်ယူရတဲ့လူတွေအနေနဲ့မြန်မာနိုင်ငံအတွင်းမှာဘာလေးထိန်းချောင်းရမလဲဆိုလို့ချင်းရခိုင်ကလည်းထိန်းချောင်းနေတာပါပဲဗျာရခိုင်ကလည်းကျွန်တော်တို့ဝါပြည်ကပြန်လာတဲ့လူတွေပြန်လာလို့မရအောင်လဲသူတို့ထိန်းချောင်းနေတာပဲเนาะနောက်ပြီးတော့တခါကျွန်တော်တို့ဒီစက်ကျင်ပြည့်အဖွဲ့ကြီးဆိုတာလူတွေပြန်လာရင်လည်းသူတို့ထိန်းချောင်းနေတာပဲဆက်ကွန်တင်ဆက်ကွန်နှစ်ဒီပြန်လာရင်လည်းသူတို့ထိန်းချောင်းနေတာပဲအဲ့ဒီလိုထိန်းချောင်းနေတဲ့ဂျားတဲ့ကမှယခုလိုမျိုးဘာမှမဟုတ်တဲ့တာမန်ရှိနေတူပြန်ဝင်ရောက်လာတဲ့ကိစ္စမှာမထိန်းချောင်းနေတဲ့ယခုလိုမျိုးမြန်မာနိုင်ငံအတွက်ရေးကြီးတဲ့ဥဆောင်ရှိနေတူကွန်မြတ်ခါလေဆိုတာတော့ကျွန်တော်တို့ကတော်တော်ဝမ်းနေဖို့ကောင်းတယ်ပေါ့ဗျာဒါကတော့မလို့အပင်းနဲ့ထင်းချောင်းနေတယ်ဆိုတဲ့ကိစ္စဒီမှာကျန်တာတွေထင်းချောင်းနေတယ်ဒီကထင်းချောင်းဖို့လူတဲ့ကိစ္စတော့သူတို့မထင်းချောင်းဘူးဒါပဲကျွန်တော်ပြောချင်တာပေါ့
ဟုတ်ကဲ့ကျေးဇူးပါ။ဟိုဆရာဦးအောင်သိန်းသဘောထားကိုကျွန်တော်တို့အခုကတကယ်တော့ဒီလိုဟိုပေါ့လေဟိုပုဂ္ဂလိကလွတ်လပ်ဟုတ်ကဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကိစ္စတွေကိုကျွန်တော်တို့ပြောတဲ့နေရာမျိုးမှာဟိုတကယ်တမ်းကျတော့ပုဂ္ဂလိကလွတ်လပ်ခွင့်နေဟိုနဲ့ဟိုထိတိုက်ဖြစ်တဲ့ကိစ္စမျိုးတွေမှာဒီလုံခြုံရေးဖွဲ့စည်းရေးလုံခြုံရေးအာဏာပိုင်နေနဲ့လည်းဆက်နွယ်နေတာရှိပါတယ်။ဆိုတော့ဒီလုံခြုံရေးအာဏာပိုင်ဒီဘက်ကလည်းဥပဒေနဲ့အညီဖြစ်အောင်ဟိုလုံဖို့ကင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအခုဒီဥပဒေကြမ်းထဲမှာပဲဖြစ်ဖြစ်ပေါ့လေတခြားအစီအမံတွေပဲဖြစ်ဖြစ်ဘလို့အစီအမံမျိုးတွေလိုအပ်မယ်လို့ယူဆရလဲခင်ဗျာ
။ကျွန်တော်တို့အဲ့ဒီမှာတော့ကျွန်တော်တို့ဒီဆွေးနွေးကြတဲ့အပိုင်းတွေမှာတော့ဗျာဒီပြစ်မှုကျွလွန်တဲ့အာခိုင်လုံတဲ့အထောက်ထားမရှိပဲနဲ့ဆိုတဲ့ဥစ္စာအဓိကကြပါတယ်။အဲ့လိုမရှိတဲ့လူတရားရဲ့ဒီနိုင်ငံသားတူကိုတော့လူ့ဘုံပြိကညှို့နှောင်းအောင်မလုပ်နိုင်ဘူးတွေ့ကျွန်တော်ဒီဥပဒေကိုပြဋ္ဌာန်းရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အခြေအနေကစောစောကလူပေါ့ဗျာဒီတာဝန်ရှိဝန်ထမ်းတွေကလည်းအထင်အထင်လိုလုပ်မယ်ဆိုရင်ပေါ်ပေါက်လို့ရှိရင်လည်းဒါကျွန်တော်တို့ဟိုပါပေါ့နော်ရဲကျင်ဆုံးရလဲသူရှာဖွေမယ်ဖမ်းဆီးမယ်ဆိုရင်သူရဲဦးအစ်စ်ရဲ့မင်းင်းရဲ့ပုဂ္ဂိုလ်ကိုယ်တိုင်ကကျွန်တော်တို့ရှာဖွေအိမ်မတက်ပြီးရှာဖွေဖန်ဆင်းနိုင်ခွင့်ရှိတယ်လို့ကျွန်တော်တို့အများပြည်သူနေရာတွေမှာလည်းအဲ့ဒီလိုတွေ့ရှိလို့ဖန်ဆင်းချုံတော့မယ်ဆိုရင်လည်းကျွန်တော်တို့မှလုံလောက်တဲ့ခံရုံနဲ့အကြောင်းပြချက်ရှိရင်ကျွန်တော်တို့ဖန်ဆင်းပိုင်ခွင့်တော့ရှိတာပဲเนาะအဲ့တော့ကျွန်တော်တို့ကစောစောကကျွန်တော်ပြောသလိုနိုင်ငံတော်လူညုံရေးဆိုတာလည်းတူးချင်းရဲ့လူညုံရေးပုံမှာလည်းသွားပြီးတော့ထိစက်တယ်ဆိုတဲ့သဘောကြီးကျွန်တော်တွေ့ရပါတယ်အဲ့တော့တူးချင်းပေါ်မှာထိစက်နိုင်တဲ့အတိုင်းကြီးပေါ်ပေါက်နေတွေကတော့ကျွန်တော်တို့ဓာကြီးကခြေခြေပြင်းပြန်ကျွန်တော်တို့ဆောင်ရွက်ရမယ့်ကိစ္စရပ်တွေကဖြစ်လာပါတယ်အဲ့တော့ဒီဟာကိုကျွန်တော်တို့ကဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုတဲ့ပုံပေါ့ဗျာနော်အဲ့ဒီလုံခြုံမှုဟိုကျွန်တော်အကာအကွယ်ပေးတဲ့ဥတွေကိုပေါ့နော်ဥရကျန်းကိုကျွန်တော်တို့ကဒီပြည်တော်စုလွှတ်တော်မှာတင်ထားစေဖြစ်တဲ့အတွက်တချို့အချက်လက်တွေအသေးစိတ်တော့ကျွန်တော်တို့ဘက်ကပြောလို့လေဟိုမသိင်ပြောသေးဘူးပေါ့နော်ဘာလို့ဥရီဂျန်စစ်မဲ့ရှိသေးတာဟုတ်နော
်ဟုတ်ကဲ့
အဲ့တော့ဥရီတခုဖြစ်လာတော့မယ်ဆိုရင်လေဒီကိစ္စဟာတခါလေကြရင်လေပြည်တော်စုလွတ်တော်ကပြန်ချပေးပြီးတော့ကျွန်တော်လွတ်တော်နေရာမှာတချို့အချက်လက်တွေပြန်ဆွေးနွေးရရှိတယ်နောက် CSO တွေလည်းကျွန်တော်တို့ဖိတ်ခေါ်တယ်ရှင်းရှင်းချုပ်ချုပ်ကပုဂ္ဂိုလ်တွေလည်းဖိတ်ခေါ်တယ်သက်ဆိုင်ရာ ကျွန်တော်ရဲဝန်ထမ်းတွေလည်းဖိတ်ခေါ်ပြီးအဲ့လိုဆွေးနွေးမှုတွေလုပ်ရပါတယ်။အဲ့ဒါကိုလွယ်လွယ်ကူကူကျွန်တော်တို့ဥရီတရားကိုပြတ်ထန်းလိုက်တယ်ဆိုတဲ့သဘောတော့မဟုတ်ပါဘူး။အဲ့လိုကြဲကြဲပြင်းပြင်းဆွေးနွေးမှုတွေရှိပြီးတဲ့အခါအဲ့တော့ပြည်တော်စုလွှတ်တော်အနေနဲ့ဒါအဲ့ဒါဒါဥရီတရားပြတ်ထန်းတယ်ဆိုရင်တော့ဒါဥရီအကြီးဖြစ်တာပေါ့လေနော
်။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်ကျွန်တော် Facebook မှာပေးပို့ထားတဲ့စာတို့လေးတစ်စာကိုလည်းအစီအစဉ်ဆုံးမသက်ခင်မှာပေါ်ပြခြင်းမယ်။သူကတော့အောင်ကြီးဆိုတဲ့အကောင့်နဲ့ရေးထားတာပါ။ဥရီပေါင်းတွေကလည်းယူသားစွာလောက်ကြိုက်မယ်ဆိုရင်လွတ်လပ်ခွင့်ရှိဖို့တိတ်ရေးကြည့်ပါရယ်။ဒါပေမဲ့စစ်ဆေးတဲ့ရင်တော့စစ်ဆေးရမှာပါ။မှန်ကန်တယ်ဆိုရင်လွတ်လပ်ခွင့်ပေးတင်ပါရယ်။ဒါမှလည်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုမြန်မာဖြစ်ပါတယ်ဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်။ဆိုပြီးသူကရေးထားပါရယ်။ဒါကတော့ဆက်စပ်စီဆရာဦးအောင်သိန်းဟိုထောက်ပြတယ်လို့ပါပဲ။သူကတော့ဟိုလွတ်လပ်ခွင့်နဲ့ဒီလုံခြုံရေးနဲ့အပိုင်းမှာကျိုးချင်းခွင့်ရှာညှိပြီးလောက်သွားမယ်ဆိုလို့ရှိရင်တော့အားလုံးတို့ကောင်းမယ်ဆိုတဲ့သဘောမျိုးသူပြောထားတယ်လို့ကျွန်တော်နားလဲပါရယ်။ဆိုတော့နောက်ဆုံးအနေနဲ့ဟိုဆရာဦးအောင်သိန်းကိုကျွန်တော်အစီအစဉ်ဆုံးသတ်ခင်မှာဟိုမေးချင်တာကတော့တကယ်လို့ပေါ့လေဟိုဒီနိုင်ငံတော်လုံခြုံရေးနဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကြားမှာတကယ်တမ်းတခုခုအသာပေးရမယ်ရွေးရမယ်ဆိုလို့ရှိရင်ဆရာအနေနဲ့ရောဘယ်အောင်ဦးစားပေးသင့်တယ်လို့ယူဆပါတယ်ခင်ဗျာ
တမန်ကျွန်တော်တို့ကအဲ့ဒီလိုနှစ်ခုရှင်းလိုက်ရင်ဆိုရက်သဘောထားမျိုးကတော့နိုင်ငံတော်လုံခြုံရေးပိုင်းဆိုင်ရာဥပဒေတွေလည်းရှိတယ်ပေါ့နော်နောက်တစ်ခါကျွန်တော်တို့ဒီနိုင်ငံသားရဲ့ပုဂ္ဂိုလ်ဆိုင်ရာအခွင့်အရေးလည်းရှိတယ်ဆိုတဲ့သဘောကိုပြဌာန်းတာပါအဲ့တော့အဲ့ဒီနှစ်ခုရှင်းလိုက်ဘယ်ဟာဥစားပေးရမလဲဆိုတော့ဘယ်ဥစ္စာဟာလူလူနည်းကြီးဥစွာဆောင်ရွက်ရမလဲဆိုတာစဉ်းစားဖို့ပဲလိုလိမ့်မယ်ထင်တယ်နော်အဲ့တော့လူလူနည်းကြီးဆောင်ရွက်တဲ့အခါမှာနိုင်ငံတော်လုံခြုံရေးအတွက်ဆိုရင်လည်းလူလူနည်းကြီးဆောင်ရွက်ရမှာဖြစ်တယ်ဒီကျွန်တော်တို့ဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လူခြုံမှုဆိုရင်လည်းအဲကျွန်တော်လူထုံးလူနည်းညီနှစ်ပိုက်ပြတ်ထန်းလာရင်လည်းဆောင်ရွက်ရမှာဖြစ်ပါတယ်အဲ့တော့ဟိုလက်လွတ်စပယ်အဲ့ဒါထိစပ်မှုတွေပေါ်လာမယ့်ပြဿနာဆိုတော့မရှိနိုင်ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ဟိုဘာပဲလို့လို့ဥရင်းနဲ့အညီဖြစ်တာအကောင်းဆုံးဆိုတဲ့သဘောပေါ့ဆရာပြောချင်တာ
ဟုတ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဟိုပါဝင်ဆွေးနွေးပေးကြတဲ့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းနောက်ရှေ့နေ့အာရှလူခွင့်ရေးကော်မရှင်ရှေ့နေ့ဦးမင်းလုံနဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်အားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာ
အောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရပါရှင်။ VOE ကနေအခုတန်လွင်နေတဲ့တနအီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီအထိနားဆင်နိုင်ကြပါရရှင်။ဒီကနေ့ညပဲအစီအစဉ်ဆုံးမသက်ခင်မှာတော့တရင်ချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါဦးမရှင်။
American သမ္မတဖြစ်တော်ဝင်ရတလာတော်မပြေသေးတဲ့ Donald Trump ဟာ South Carolina ပြည်နယ်က Boring လေရင်ထုတ်လုပ်တဲ့စေယုံကိုမနစ်တောက်ကြနေကလဲလဲကြီးရှုချိန်မှာတော့မဲဆွယ်စည်းရုံးရေးဆင်းတဲ့ပုံစံမျိုးတွေ့ရပါတယ်။ဒါဟာဆိုရင်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရမှာ Trump အဓိကတော်ရောက်ခဲ့ရပြည်နယ်ကိုတကြော့ပြန်သွားခဲ့တဲ့ခီးစဉ်ဖြစ်ပါတယ်။မနစ်မဲဆွယ်စည်းရုံးရေးဆင်းချိန်တုန်းက Boring လေရင်စေယုံမှာလူလူစုဝေးဝေးတော်များများလုပ်ခဲ့ပါတယ်။ဒီခီးမတိုင်ခင်တည့်ရက်သမ္မတအင်မီရောမှာကျင်းပတဲ့တည်င်းစာရှင်လင်းပွဲမှာထက်စားရင် Trump ရှင်းလန်းတက်ကြနေတာကိုတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပမှာငြိမ်းချမ်းမိသားရေးဝါပြောတဲ့ကဘာကြီးတစ်ခုလုံးအတွက်ငြိမ်းချမ်းရင်းနဲ့ကြိုးဝါမှုကိုဆောင်ကြီးနိုင်မှာဖြစ်ကြောင်းသမိုင်းကတက်တည်ထူလိမ့်မယ်လို့ဂျာမနီနိုင်ငံမျိုးနစ်မြို့မှာဒီကနေ့စနေနေ့ကျင်းပတဲ့လုံခြုံရေးဆရာညင်လာခမှာအမေရိကန်သုတမရမိုက်ပန်စ်ကပြောဆိုလိုက်ပါတယ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ကိုအမေရိကန်အစိုးရအနေနဲ့မငြိမ်းမငြိမ်းအားပေးထောက်ခံမှာဖြစ်ကြောင်းအမေရိကန်သမရထရမ့်ကိုစားပြောကြားလိုကြောင်းလည်းသုတမရကပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာလူဝေမှုကြီးကြပ်ရေးဆိုင်ရာမူဝါဒတည်းရဲ့နောက်ဆက်တွဲရိုက်ခတ်မှုတစ်ခုအဖြစ်ခလုံးခွင့်ရဖို့ကြိုးစားသူတွေအိမ်နေချင်းကနေဒါနိုင်ငံကိုတရားမဝင်ဖျက်ချော်ရမှာဖမ်းဆီးခံနေကြတဲ့အကြောင်းသတင်းတပ်ပုံဆရာတယောက်ကမှတ်တမ်းတင်ခဲ့ပါဗျ။အမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်ခွင့်ရဖို့ကြိုးစားနေပေမဲ့အစားကနေဒါမှာအဖမ်းခံရတာကပိုကောင်းတယ်လို့လည်းနှိမ့်ဆက်ဖျက်ချော်ဖို့ကြိုးစားနေကြသူတွေကပြောပါရယ်။ကနေဒါနိုင်ငံကွေးဖက်ပြည်နယ်ထဲကိုနှိမ့်ဆက်ဖျက်ချော်ဝင်ရောက်သူတွေကြားရေပန်းစားတဲ့နယူးယောက်ပြည်နယ်နှိမ့်ဆက်ဒေသမှာလူဝေမှုကြီးကြပ်ရေးအရာရှိတဦးကလက်ကလွတ်အောင်ထွက်ပြေးကြသူတွေကိုတောက်ချနေမှာပဲ Riders တပ်ပုံဆရာကအမှတ်တမ်းတင်ရိုက်ကူခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးလေးစိတ်မှာအသေးချအတွက်ကွက်ချပြီးတော့လှုပ်ကြံတက်ဖြတ်ခံခဲ့ရပုံပေါ်တဲ့ Kim Jong Nam နဲ့ပတ်သက်လို့မတင်ကားသူစတုတ်ထားမြောက်လူတို့ကိုတောက်ချနေညမှာမလေးရှားရဲတို့ကဖမ်းဆီးလိုက်ပါတယ်
။စနေနေ့ညပိုင်း VOA ရဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။VOA American တန်ရဲ့တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.